Welcome to the Voice of America in Burmese.
Mingalama nai khin ma shin. Washington myo ro VOA American tan ga ni 2021 January la 31 ye tanin rin ni manak khin season twe go Myanmar san lo chin manak 6 nai ga ni 9 nai thi line no meter 2440 ne 51 line line meter 190 ro ga ni thauk lan pe ni ma bi. Jama khin myo tat ba. Di manak khin tadin twe go ko yae min thon ne du pyo pya pe ba me.American နိုင်ငံတွင် coronavirus ကူးစက်ပြန့်ပွားမှုတိုက်ဖျက်ဖို့ကြိုးစားမှုအစိတ်အပိုင်းတစ်ခုဖြစ်နေ။နိုင်ငံတွင်ဘလို့ပုံစံနဲ့သွာလာတာမျိုးဖြစ်ဖြစ်နှာခေါင်းစည်းမတက်မနေရအစည်းအဝေးသတ်မှတ်ချက်ကို American ကူးစက်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဗဟိုဌာန CDC ကတောက်ကြံတဲ့ညနေမှာထုတ်ပြန်လိုက်ပါတယ်။ဒီကန့်သက်ချက်အမိန့်ဟာ American ရှေ့ပိုင်းစံတော်ချိန်တနင်္လာနေ့ညတကောင်းရံမှာစတင်မှာဖြစ်ပါတယ်။ဒီကန့်သက်မှုအရဘလို့ရင်းအမျိုးအစားနဲ့ဖြစ်ဖြစ် American နိုင်ငံကိုလာရောက်သူတွေဒါမှမဟုတ်နိုင်ငံတွင်ခီးသွွားသူတွေအတွက်ယင်းအတွင်းနဲ့အတက်အဆင့်လောက်ချင်တွေမှာနှာခေါင်းစည်းတက်ဖို့လိုအပ်တယ်လို့နိုင်ငံတွင်ခီးသွွားလာတဲ့ဗုဒ္ဓယုံတွေအဝေးပြေးခိတ်လို့နေရာတွေအားလုံးမှာလည်းနှာခေါင်းစည်းတက်ဆင်ဖို့လိုအပ်ပါတယ်။ American တိုင်ဦးပို့ဆောင်ရေးစနစ်တစ်ခုလုံးမှာနှာခေါင်းစည်းတက်ဆင်တာကိုလိုအပ်ချက်တည်းအနေနဲ့ပြတ်ထန်းတာဟာ American နိုင်ငံသားအားလုံးကိုအကာအကွယ်ပေးဖို့ဖြစ်တယ်လို့ဒီကံရောဂါကာလအတွင်းမှာတော့စိတ်ချလက်ချခီးပြန်ပြီးသွားနိုင်ပြီလို့ယုံကြည်မှုရှိလာစေဖို့ဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါဆန်ရဆောင်ကြည့်လေ့လာနေတဲ့ John Hopkins တက္ကသိုလ်စစ်တမ်းအရာစနေနေ့မှာပဲကမ္ဘာတစ်လွှာဒီရောဂါအကူးဆက်ခံရသူက102တန်းကျော်ရှိသွားပြီဖြစ်ပါတယ်။ American ကကူးဆက်သူ26တန်းနီးပါးနဲ့အများဆုံးဖြစ်ပြီးအိန္ဒိယက17တန်းနီးပါးနဲ့ဒုတိယအများဆုံးဖြစ်တယ်လို့ Brazil ကကူးဆက်သူ9တန်းကျော်နဲ့တတိယအများဆုံးဖြစ်ပါတယ်။ COVID-19 ကူးဆက်သူဆက်ပြီးတိုးလာနေတယ်လို့ကူးဆက်များဗီဇာပြောင်းပို့တဲ့အန်တီဘာကြီးနေတဲ့အတွက်နိုင်ငံတချို့ကခီးသွွားကန့်သတ်မှုအသစ်တွေကိုချမှတ်လာကြပါတယ်။ EU ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေမှအပကျန်နိုင်ငံအားလုံးနိုင်ငံတွေအဝင်ထွက်မလုပ်ဖို့အတွက်ပြင်သစ်နိုင်ငံကတားမြစ်လိုက်ပါတယ်။ဒီကန့်သတ်ချက်မူဝါဒအသစ်ကိုတနင်္လာနေ့မှာစတင်မှာဖြစ်ပြီး EU အဖွဲ့ဝင်နိုင်ငံတွေကနေလာမဲ့သူတွေအတွက်ဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ကင်းကြောင်းအထောက်အထားပြဖို့လိုအပ်မှာဖြစ်ပါတယ်။ဂျမနီနိုင်ငံကတော့သူ့နိုင်ငံတွင်းကို Britain, Ireland, Brazil, တောင်အာဖရိကနဲ့ Portugal အပါအဝင်ဥရောပနဲ့အာဖရိကနိုင်ငံအများအပြားကခီးသွွားတွေကိုလာခွင့်မပြုတော့ပါဘူး။အဲ့ဒီနိုင်ငံတွေမှာရောက်နေတဲ့ဂျာမနီနိုင်ငံသားတွေကိုတော့ဆေးဆစ်ပြီးပိုးမရှိမှလက်ခံမှာဖြစ်ပါတယ်။ဒီခီးသွွားကန့်သတ်ချက်အသစ်ကိုဂျာမနီနိုင်ငံကတောက်ကြနေညတကောင်းရံမှာစတင်ခဲ့တာပါ။အခုတွေ့နေရတဲ့ဗီဇာပြောင်းပိုးမျိုးသစ်တွေဟာကူးစက်မှုနဲ့ပြန်ပွားမှုပိုးပြီးမြန်ဆန်တာတွေ့ရတဲ့အတွက်ဆေးရုံတွေမှာမနိုင်မနှင်းဖြစ်ပြီးကျန်းမာရေးစနစ်ထိခိုက်မှာကိုတာဝန်ရှိသူတွေစိုးရိမ်လာကြတာကြောင့်အခုလိုခီးသွွားကန့်သတ်မှုအသစ်တွေကိုထုတ်ပြန်လာကြတာပါ COVID-19 ကာဝယ်ဆေးတွေနဲ့လိုအပ်တဲ့ပစ္စည်းတွေကိုလွတ်လွတ်လပ်လပ်တည်ယူပို့ဆောင်ခွင့်ပေးကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတောက်ကြားနေမှာပန်ကြားလိုက်ပါတယ
် Let's say it's not helpful to have any country at this stage put in export bans or barriers that will not allow for the free ကာဝယ်ဆေးတွေ
ပစ္စည်းတွေဆေးစစ်တမ်းတွေနဲ့တခြားဆေးတွေတည်ယူပို့ဆောင်ရမှာပြည်ပင်မှုတွေဒါမှမဟုတ်အတားအဆီးတွေဖြစ်အောင်ဘယ်နိုင်ငံကပဲလုပ်လို့ဒါဟာကမ္ဘာနိုင်ငံအားလုံးဆေးအတွက်လွန်လန်းမိစေရမှာအထောက်အကူမဖြစ်ဘူးလို့ WHO ဒုတိယအကြီးအကဲမာရီအန်ဂျလာဆိုင်မာကပြောသွားတာပါ EU ဥရောပသမ္မတက COVID-19 ကာဝယ်ဆေးတင်ပို့မှုဆန်ရထိန်းချုပ်မှုတွေလှုပ်လာတာကိုတုံ့ပြန်တဲ့အနေနဲ့ WHO ကပြောကြားလိုက်တာပါကိုနိုင်ငံသားတွေအတွက်ကိုကာဝယ်ဖို့ဦးစားပေးရမှာဖြစ်ပြီးလက်ရှိကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကြောင့်အခုလိုလှုပ်ဆောင်ရတာဖြစ်ကြောင်းဥရောပကော်မရှင်ကပြောကြားခဲ့ပြီးကာကွယ်ဆေးတင်ပို့မှုဆိုင်ရာတမ်းမြစ်ချက်တွေကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ WHO ကြီးကတက်ဒရစ်ဂေဘရီယယ်စ်ကလည်းကာကွယ်ဆေးနဲ့ပတ်သက်ပြီးကိုယ်နိုင်ငံအတွက်ပဲကိုမကြည့်ကြဘူးပန်ကြားထားတာပါ။ဒီလိုထိန်းချုပ်တမ်းမြစ်မှုက Britain, American, Canada နဲ့ Australia အပါအဝင်နိုင်ငံပေါင်း100လောက်ကိုတက်ရောက်ဆင်မှာဖြစ်တဲ့အတွက်ဒီလိုလှုပ်ဆောင်တာဟာတိတ်ကိုစိုးရိမ်စရာကောင်းသလိုဆေးတွေနဲ့ကာကွယ်ဆေးအတွက်ကမ္ဘာတစ်လောကတင်ပို့မှာဖြစ်စီတွေရရှိဖို့လိုအပ်တယ်လို့လည်းပြောကြားခဲ့ပါတယ်။အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားချုပ်ဆိုထားတဲ့အီရန်နျူကလ িয়ার ရေးသဘောတူညီချက်အတွက်နောက်ထပ်ညှိနှိုင်းမှုအသစ်တွေပါဝင်သူအပြောင်းလဲလုပ်တာတွေကိုလက်ခံမှာမဟုတ်ကြောင်းအီရန်နိုင်ငံကြီးဝန်ကြီးဌာနကစနေနေ့မှာပြောဆိုလိုက်ပါတယ်။နောက်ထပ်ဆွေးနွေးညှိနှိုင်းမှုတွေလုပ်မယ်ဆိုရင်ဆော်ဒီအာရေဗျနိုင်ငံပါပါဝင်တဲ့လို့ပြင်သစ်သမ္မတအီမန်နျူအယ်မေခရွန်ကတောက်ကြနေမှာပြောကြားခဲ့တဲ့နောက်အခုလိုအီရန်ဘက်ကပြောကြားလိုက်တာပါဒီနျူကလ িয়ার သဘောတူညီချက်ဟာကုလသမဂ္ဂလုံခြုံရေးကောင်စီကနေဆုံးဖြတ်ချက်အမှတ်1231နဲ့အတူပြုပေးထားတဲ့န ိုင်ငံတကာသဘောတူညီချက်တစ်ခုဖြစ်ပြီးပါဝင်သူဖြစ်စေနှိမ့်နိုင်မှုအဖြစ်ဖြစ်စေထပ်ပြီးမလုံဆောင်ရဘူးဆိုတာရှင်းနေတယ်လို့ဒါဟာအပြောင်းလဲလုပ်လို့မရကြောင်းအီရန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဆာဟစ်ခါတစ်ဇီဒါရဲ့ပြောကြားချက်ကိုနိုင်ငံပိုင်သတင်းမှာဖော်ပြထားတာပါ2018မှာသမ္မတဖြစ်တဲ့ဒေါ်နယ်ထရမ့်ကဒီသဘောတူညီချက်ကနေနှုတ်ထွက်ခဲ့ပြီးအီရန်ပေါ်မှာစီးပွားရေးတန်ခတ်မှုတွေပြန်ပြီးချမှတ်ခဲ့တဲ့နောက်ပိုင်းအီရန်ကသဘောတူညီချက်ပေါ်ယူရေနီယံတန့်စင်မှုပမာဏသတ်မှတ်ချက်ကိုစပြီးချိုးဖောက်ခဲ့တာဖြစ်ပါတယ်သမ္မတတဲ့ဂျိုးဘိုင်ဒန်အဆိုအရကဒီသဘောတူညီချက်မှာအမေရိကန်ပြန်ပြီးပါဝင်မှာဖြစ်ကြောင်းပြောကြားခဲ့ပေမဲ့အီရန်ဘက်ကသတ်မှတ်ချက်တွေတိုင်အပြည့်အဝပြန်ပြီးလုံးမပါမှာဖြစ်ကြောင်းပြောတာပါ
အင်တာနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 8.13 လိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာသွားပါမယ်ကျွန်တော်ရမထွန်ပါမြန်မာနိုင်ငံမှာမနေ့ကကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ349ယောက်ထပ်မံတွေ့ရှိတာကြောင့်ကူးစက်သူစုစုပေါင်း 34,000 နီးပါးရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့24နိုင်အတွင်း COVID-19 ကြောင့်သေဆုံးသူက10ဦးထွက်လာလို့သေဆုံးသူစုစုပေါင်းက 3,125 ယောက်ရှိပြီဖြစ်ပါတယ်။ဇန်နဝါရီလ30ရက်နေ့အတွင်းတက္ကသိုလ်နမူနာပေါင်း 16,000 ကျော်စစ်ဆေးခဲ့တာဖြစ်ပါတယ်။မလာနောက်ပိုင်းကစလို့ဒီကနေ့ထိစစ်ဆေးခဲ့တဲ့တက္ကသိုလ်နမူနာပေါင်းက3,300,000ကျော်ရှိပါတယ်။ COVID-19 ရောဂါတိုက်ဖျက်ရေးမှာအရေးကြီးတဲ့ကာကွယ်ဆေးထိုးနှံမှုတွေကိုဆက်လက်ပြုလုပ်နေပြီးမနေ့ဇန်နဝါရီလ30ရက်နေ့စီးရင်တွေအရအမျိုးသားလွတ်တော်ကိုယ်စားလှယ်ဓမ္မရတနာပြည်သူလွတ်တော်ကိုယ်စားလှယ်နဲ့ဓမ္မရတနာအမျိုးသားလွတ်တော်ကိုယ်စားလှယ်စုစုပေါင်း314ယောက်ကို COVID ကာကွယ်ဆေးထိုးနှံပေးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။မနေ့က COVID ကာကွယ်ဆေးထိုးနှံခဲ့တဲ့ကျန်းမာရေးဝန်ထမ်းတွေနဲ့စေနာဝန်ထမ်းအရေအတွက်ကတော့11,000ကျော်ရှိတယ်လို့ဓမ္မရေးဝန်ကြီးဌာနကကြေညာထားပါတယ်ခင်ဗျ။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါစတင်ဖြစ်ပေါ်တဲ့ဇင်းမြစ်ကိုစုံစမ်းစစ်ဆေးနေတဲ့ကမ္ဘာ့ဓမ္မရေးအဖွဲ့ WHO ကိုယ်စားလှယ်အဖွဲ့က COVID-19 လူနာတွေကိုပထမဆုံးကုသပေးခဲ့တဲ့ဝူဟန်မြို့ကဆေးရုံနောက်တရုံကိုစနေနေ့ကသွားရောက်ခဲ့ပါတယ်။ WHO ကိုယ်စားလှယ်အဖွဲ့သွားရောက်ခဲ့တဲ့ဝူဟန်ဂျီယန်တန်ဆေးရုံကအဲ့ဒီအချိန်ကဘာမှမသိသေးတဲ့ဗိုင်းရပ်စ်တန်ခံစားခဲ့ရတဲ့လူနာတွေကိုပူပူပြပြရင်ဆိုင်ကုသပေးခဲ့တဲ့ဆေးရုံတစ်ခုဖြစ်တယ်လို့ COVID-19 ရောဂါပြန့်နှံ့မှုရာဇဝတ်မှာအရေးပါတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။ဆေးရုံကနေကြားရတဲ့စကားတွေကကျွန်တော်တို့စီကအသေးအတန်လူနာတွေကိုကုသပေးတဲ့ဆရာဝန်တွေပြောတဲ့စကားတွေနဲ့သိပ်ကွာခြားမှုမရှိဘူးလို့ဆေးရုံကနေပြန်လာပြီး Dutch လူမျိုးဗိုင်းရပ်စ်ရောဂါပိုးဆိုင်ရာကျွမ်းကျင်ပညာရှင်မာရီယိုကုပ်မန့်ကတွစ်တာမှာရေးပါတယ် WHO ကိုယ်စားလှယ်အဖွဲ့အနေနဲ့ဟူမန်မျိုးရင်းကဆေးရုံတွေကိုတာရောက်မှာဖြစ်တယ်လို့ပထမဆုံးရောဂါဖြစ်ပွားမှုတွေနဲ့ဆက်ဆက်နေတဲ့ဟော်နန်ပင်လယ်စာဆေးလိုနေရာတွေကိုတာရောက်မှာဖြစ်တယ်လို့လည်းကြေညာထားပါတယ်ရောဂါပိုးရဲ့ဇင်းမြစ်ကိုသိရှိနိုင်ရေးသိပ္ပံဆိုင်ရာတွေ့ရှိချက်တွေအပေါ်အခြေခံတဲ့ယူဆချက်တွေတော်တော်များများရရှိထားပြီးဖြစ်ကြောင်းလည်း WHO ကတွစ်တာမှာရေးသားထားပါတယ်ဒါပေမဲ့ရောဂါစတင်ဖြစ်ပွားရာနေရာကိုတချိန်သွားရောက်စစ်ဆေးရုံနဲ့ယောဂဆင်းမြေကိုအတိအပြုပြောကြားနိုင်ပွဲမရှိဘူးလို့လည်း AFP သတင်းကပြောပါရယ်ခင်ဗျလူမျိုးရေးတရားမျှတမှုကိုတောင်းဆိုနေတဲ့ Black Lives Matter BLM လှုပ်ရှားမှုကိုငြိမ်းချမ်းရေးနိုဘယ်ဆုချင်းမျိုးမို့အဆိုပြုထားတယ်လို့နော်ဝေးပါလီမန်အမတ်တူကပြောပါရယ်2013ခုနှစ်မှာစတင်ခဲ့တဲ့ Black Lives Matter လူမျိုးရေးရဲ့အသက်လဲအရေးကြီးပါတယ်ဆိုတဲ့လှုပ်ရှားမှုကပြီးခဲ့တဲ့နှစ်မေလကအမေရိကန်လူမျိုးမျိုးသား George Floyd လူမျိုးရေးလက်ထက်အသက်ဆုံးရှုံးရပြီးတဲ့နောက်မှာပိုပြီးအချိန်မြင့်တက်လာခဲ့တာဖြစ်ပါတယ်အသက်ရှူလို့မရဘူးလို့အော်နေတဲ့ကြားကလူပြူရဲ့အရာရှိကလူမဲအမျိုးသား flight ရဲ့ go အပေါ်10မိနစ်ကြာဒူးထောက်ဖမ်းဆီးထားပြီးတဲ့နောက် flight တည်ဆုံသွားခဲ့ရတာဖြစ်ပါတယ်အဲ့ဒီဖြစ်ရပ်ကအမေရိကန်နိုင်ငံတစ်ဝန်း Black Lives Matter လို့ခေါ်တဲ့ဆန္ဒပြပွဲတွေကိုအချိန်မြင့်တက်သွားစေတယ်လို့ကမ္ဘာအနှံ့လဲပြန့်နှံ့သွားတာဖြစ်ပါတယ် BLM လှုပ်ရှားမှုကလူမျိုးရေးတရားမျှတမှုကိုတောင်းဆိုတဲ့ကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုကြီးဖြစ်လာကြောင်းဘီလန်လှုပ်ရှားမှုကိုနိုဘယ်ကြီးကြီးစုအတွက်အဆိုပြုထားသူနော်ဝေးဆိုရှယ်လစ်အမတ်ပီတာအိုက်ဒီက AFP ကိုပြောပါတယ်ဒီလှုပ်ရှားမှုကနိုင်ငံပေါင်းစုံကိုပြန်သွားခဲ့တယ်လို့လူမျိုးရေးမမျှမတဖြစ်မှုကိုတိုက်ဖျက်ရေးလူတွေသတိပြုမိလောက်အရေးကြီးတဲ့ဆောင်ရွက်ချက်တစ်ခုဖြစ်လာတယ်လို့လည်းသူကပြောပါတယ်နိုဘယ်ဆုစုခုရရှိသူတွေကိုအောက်တိုဘာလကစတင်ပြီးကြေညာမှာဖြစ်ပါတယ်မနေ့ကနိုဘယ်ကြီးကြီးစုကိုကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကစုခုရရှိခဲ့ပါတယ်ခင်ဗျ ဆိုရှယ်မီဒီယာတွေအနေနဲ့လူမျိုးရေးခွဲခြားမှုကိုတိုက်ဖျက်ရေးပိုပြီးအထောက်ကြိုးပမ်းပေးဖို့ English Premier League ကတိုက်တွန်းလိုက်ပါတယ် Premier League ဘောလုံးသမားတွေဖြစ်တဲ့ Manchester United ကစားသမား Eze Dunsebe နဲ့ Anthony Martial West Brom အသင်းက Romain Sawyers တို့ဒီတစ်ပတ်ထဲ online ကနေလူမျိုးရေးခွဲခြားတဲ့ရေးသားချက်တွေနဲ့စော်ကားတိုက်ခိုက်ခံရပြီးမှအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ် Romain Sawyers ကိုလူမျိုးရေးခွဲခြားတဲ့ message တွေရောက်လာပြီးတဲ့နောက်မှာ West Brom ဘောလုံးကလပ်ကရဲတပ်ဖွဲ့ကိုတိုင်ကြားခဲ့ပါတယ်အဲ့ဒီပွဲမှာWest Brom က Man City ကို 5-0 မရှိနဲ့ရှုံးနေကြတာဖြစ်ပါတယ်။ Man United ဘောလုံးကစားသမား2ဦးကလည်းဗုဒ္ဓဟူးနေ့ကမမျှော်လင့်ပဲဇီယာအောက်ဆုံးက Sheffield United ကိုရှုံးနေခဲ့ပြီးတဲ့နောက်မှာလူမျိုးရေးခွဲခြားမှုအရေးသားတွေနဲ့ထုံးနဲ့တိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။ကစားသမားတွေပေါ်လူမျိုးရေးခွဲခြားစော်ကားမှုတွေကိုဒီတစ်ပတ်တည်းတွေ့မြင်ရတာကထိတ်လန့်တုန်လှုပ်စရာဖြစ်ကြောင်းနဲ့ online ကနေအမုန်းတရားတွေဖြန့်ဖြူးနေတာတွေကိုတိုက်ဖျက်ဖို့ကPremier League ရဲ့ဦးစားပေးလုပ်ရမယ့်လုပ်ငန်းတာဝန်လို့ Premier League အမှုဆောင်အရာရှိချုပ် Richard Masters ကတောက်ကြနေကပြောပါတယ်။ Premier League အနေနဲ့လူမှုမီဒီယာကုမ္ပဏီတွေနဲ့ပုံမှန်ဆွေးနွေးနေပြီးသူတို့ရဲ့ Social Media Platform တွေပေါ်ကလူမျိုးရေးခွဲခြားမှုတွေကိုပိုပြီးအရေးယူတိုက်ဖျက်ပေးဖို့တွန်းအားပေးနေရကြောင်းလည်း Richard Masters ကပြောပါတယ်။ West Brom ကစားသမား Romain Sawyers ကိုလူမျိုးရေးခွဲခြားတိုက်ခိုက်တာက Man City ရရှိသွားတဲ့တတိယဂိုးမှာသူမှလုံးမိတာကြောင့်ဖြစ်ပုံရပါတယ်။ West Brom အသင်းမန်နေဂျာ Sam Allardyce ကတော့အခုလိုစော်ကားတိုက်ခိုက်သူတွေတာဝန်ခံလာနိုင်အောင်ဘယ်လိုအဖြစ်ပေးနိုင်မလဲဆိုတဲ့အပေါ်မှာမေးခွန်းထုတ်လိုက်ပါတယ်။ Manchester United အသင်းကတော့သူတို့ကစားသမားတစ်ဦးကိုလူမျိုးခွဲခြားစော်ကားသူတွေဟာအုံနောက်မရှိတဲ့ငတုံးကားတွေဆိုပြီးဝေဖန်ရှုတ်ချတဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။ဒီနေ့ကလေးနေမယ့်ခေနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကြီးညာခဲ့တာပါအခုတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျင့်တော်ဝင်းမင်ပါဖွဲ့စည်းပုံအခြေခံဥပဒေတွေကိုလိုက်နာမှုမရှိတဲ့အခါဖျက်သိမ်းခဲ့ရတယ်လို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပြောခဲ့တာဟာသင်တန်းမှာသုံးတာသာဖြစ်ပြီးတကယ်လက်တွေ့မှာတော့ကာကွယ်သွားမှာဖြစ်တယ်လို့တမတော်ကာကွယ်ဦးစည်းချုပ်ရုံးကစနေနေ့မှာဖြေရှင်းချက်ထုတ်ပြန်လိုက်တာကတမတော်ရဲ့အဓိကမူဝါဒကိုသေချာအောင်နဲ့နိုင်ငံရေးအရထိတ်တိုက်ပြေဖို့နဲလာတဲ့လမ်းစသဘောဖြစ်တယ်လို့သုံးသပ်မှုတွေရှိနေပါတယ်။ MIPS မြမငင်းချိုင်းနဲ့လုံချုံအင်စတီကျူအမှုဆောင်ဒါရိုက်တာဒေါက်တာမင်းစောဦးက
ပထမကျွန်တော်တို့ကာကွယ်ရေးဆုပြောရတယ်မှာဖွဲ့စည်းပုံအခြေခံဥပဒေကောင်းဝယ်ဆောင်ရှောက်အောင်လို့ပြောတယ်။နောက်တစ်ဆင့်ကျတော့ဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်နာမှုမရှိရင်အဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုရုပ်သိမ်းလိုက်တင်ငယ်ရုပ်သိမ်းလို့ရတယ်ဆိုတဲ့ပုံစံမျိုးပေါ့နော်။အဲ့လိုပြောတဲ့ဟာမှာရှေ့နဲ့နောက်နေရသဘောသဘာဝကျမတူတဲ့ဟာလိုမျိုးပေါ့နော်။အဓိပ္ပာယ်ပြန်ဆိုကြတာတွေရှိတော့အဲ့ဒီပေါ်မှာတတ်မတော်ကနေပြီးတော့သူတို့ရဲ့အဓိကရည်မှန်းချက်ကတော့2008ဖွဲ့စည်းပုံကာကွယ်စောင့်ရှောက်ရေးကတတ်မတော်ရဲ့အဓိကခြေခံအကျတဲ့မူဝါဒဖြစ်တယ်ဆိုတဲ့ဟာကိုသူတို့ကထပ်မံပြီးရှင်းလင်းတဲ့သဘောပါပဲ
။အဲ့ဒီတော့အရင်ကအခုလိုဖွဲ့စည်းပုံခြေခံဥပဒေကိုဖျက်သိမ်းနိုင်တဲ့သဘောနဲ့တတ်မတော်ပြောခွင့်ရဗိုလ်ချုပ်စော်မစ်ထွန်းကလည်းအာဏာမသိမ်းဘူးလို့အပြတ်မပြောနိုင်ကြောင်းတွေပြောခဲ့ပြီးမှပြည်ရင်းပြည်ပအဖွဲ့စည်းအစည်းအသီးအပြင်နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကြီးကပါဆိုရင်တကြီးဥပဒေတိုင်းငြိမ်းချမ်းစွာဖြစ်ရှင်းကြဖို့ပြောပြီးမှဖြစ်လာတဲ့ပေါ့အကြောင်းရင်းဖြစ်နိုင်တာကိုဆက်မေးရမှာဒေါက်တာမင်းစောက
ဟုတ်ဒါလည်းတရားမှုရှိပါလေနောက်တစ်ခုတရားမှုကတော့ဒီ Supreme Court တရားရုံးချုပ်ကနေပြီးတော့တင်တဲ့စာချုပ်လာပေါ်မှာသူကငင်းပယ်တာမျိုးမလုပ်ပဲနဲ့စဉ်းစားဖုံးဖြတ်မယ်ဆိုတဲ့သဘောမျိုးပါတဲ့အခါမှာလည်းတတ်မတော်အတွက်ဒီလူသွားလွတ်သွားရှိသွားတဲ့ဟာလည်းတမိုင်းပါတာပေါ့နော်မဟုတ်လို့ရှင်ဒါထိတ်တိုက်အကြက်တဲကိုရောက်သွားနေတာပေါ့အခုကတော့ဒီအကြက်တဲလေးကတစုံတရာရှောင်ထွက်လိုက်နေတဲ့အနေအထားမျိုးရှိတယ်ပေါ့နော်အဲနောက်တစ်ခုကလည်းအခုဒီ escalation ပေါ့နော်ဒါတစ်ဆင့်နောက်ကိုပြန်ထိတ်တိုက်တွေးမဲ့အခြေအနေနဲ့နောက်ကိုတစ်ဆင့်လောက်ပြန်ဆုတ်သွားတယ်ဆိုတော့အဲသဘောလည်းဆောင်ပါတယ်အဲ့ဒီဟာနောက်ပြီးနေပြည်တော်မှာလည်းအခုကြားနေရတဲ့ညီနိုင်မှုတွေလုပ်နေတယ်ဆိုတော့အဲနှစ်ဖက်လုံးကတော့ပေါ့နော်ဒီလိုပြဿနာအကြီးအကျယ်မဖြစ်အောင်တော့ပထမဆုံးရှောင်းတိုင်းရှောင်းမှုစူးစမ်းကြမှာလို့ထင်ပါတယ်။အဲဒီနိုင်မှုတွေကိုလည်းဒါတစုံတရာအပြုသဘောဆောင်ပြီးတော့တက်ရောက်နိုင်တဲ့အနေအထားမျိုးလည်းရှိနိုင်ပါတ
ယ်။ဒီပေါ်ရွေးကောက်ပွဲအနိုင်ရလက်ရှိအစိုးရပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရဒေါက်တာမျိုးညွန့်ကိုမေးရမှာ
အခုတမတော်ရဲ့ထုတ်ပြန်ချက်ကြောင့်ဗာပြောပြည်သူများရဲ့စိုးရိမ်ပူပန်မှုတော့ထိုက်လျောက်ရောနေသွားပါတယ်။ဒါပေမဲ့ဒီဟာကပြည်ပြအဖြစ်ရောလည်းမဟုတ်ပေပါဘူး။ကျွန်တော်တို့လည်းပလီကုန်ချေကဥပဒေနဲ့ဒီဥပဒေပေါင်းပြင်မှာအင်ဂျင်နီယာရဲ့အရာအလုံးအတွက်တွဆုံဆွေးနွေးမှုကတင်းနေရှိပါတယ်။သို့တော့ဥပဒေကိုပေါင်းကျော်တဲ့တောင်းဆိုမှုတွေတက်တာတော့ဒီဆွေးနွေးပွဲတွေကအကျိုးရှိကိုမြင်ပါဘူး။သူဖြင့်ကျွန်တော်တို့ဒုတိယအကြိမ်ဆုံးတော့ခေါ်ပေးဖို့ဆိုတာက နက်ခံဆိုရင်လည်းဒုတိယအကြိမ်လွှတ်တော်ရဲ့တက်တန်းကုမ္ပဏီလို့တော့ဖွဲ့စည်းပုံမှာဆိုပါတယ်အဲ့ဒါကိုကျွန်တော်ကြည့်ဆိုချင်းညှိနှိုင်းပြီးတော့ပြန်ခေါ်တယ်ဆိုရင်ဒါဖွဲ့စည်းပုံကိုချူဖောက်တာပဲဖြစ်ပါတယ်
အဲ့ဒီတော့အခုလို့တက်မတော်ကတေးကြအောင်သဘောထားထုတ်ပြန်တာကြောင့်ရှိမှာဘလို့တည့်ရမှုရှိနေတာကိုဆက်မရမှာဒေါက်တာမင်းစောဦးက
ခင်ဗျဒီလိုမျိုးဒါဆိုလို့ရှိရင်ဟလာတမတော်ကအခုပြောနေတဲ့အာနာသိမ့်တယ်ဆိုတဲ့ဟာကတောင်ရှိဖွဲ့စည်းပုံအခြေခံဥပဒေအရဆိုလို့ရှိရင်တမတော်ကဘလို့အနေထားမျိုးမှာဝင်ရောက်ထိမ့်သိမ့်နိုင်လဲဆိုတာကတော့ဟိုအကန့်အသတ်နဲ့ကိုထားရတာကိုတွေ့ရပါဘူးဟလာနောက်ဆုံးရေးပေါ်အခြေအနေကြီးညာပြစ်လို့အဲ့နိုင်ငံတော်အာနာကိုယူရတယ်ဆိုတော့မှသူ့မှာအကန့်အသတ်တွေရှိတယ်6လနဲ့6လနှစ်ခါပဲတိုးလို့ရတော့တနည်းလောက်ပဲသူပြီးအဲ့အတွင်းမှာသူတို့အာနာကိုထင်းလို့ရပြီသူတို့ရွေးကောက်ပဲလုပ်ပြီးပြန်ကိုလွှဲရမှာဖြစ်တယ
်အခုလိုအချိန်လေးကြောင့်ရှေ့မှာဆက်တက်ရောက်မှုရှိနိုင်တာကိုနိုင်ငံရေးသုံးသက်သူတင်းဘဝမဂ္ဂဇင်းအက်ဒီတာချုပ်ဟောင်းဒေါက်တာတင်မောင်တန်းကိုမေးရမှာ
ရေဘူးအားဖြင့်တော့အကောင့်ဘက်ကိုပြားတဲ့အလင်းလေးကိုနည်းနည်းတွေ့ရတယ်လို့ပြောရမှာပေါ့နော်ဒါပေမဲ့ဆက်လက်ညီတိုင်းကိုတော့လိုနေမယ်ထင်တယ်စကားပြောနေပြီဆိုလို့ရှိရင်ကိုဒါတော်တော်ကောင်းပါပြီအရင်ဟာနဲ့နိုင်ရှင်ကြည့်ပြီးပြောမယ်ဆိုရင်တော့အာနာသိမဲ့အနေထားကနေနည်းနည်းလေးပြန်ပြီးတော့ကျွန်တော်တို့ဆုတ်သွားတဲ့အနေထားများဖြစ်မလားလို့အတိတ်ကကောက်ယူလို့တော့ရတယ်။ဒါပေမဲ့အဲ့ဒီတင်းမာမှုတွေရှိနေတဲ့များအန္တရာယ်ကတော့ရှိနေသေးတယ
်။တကယ်တော့တနည်းလာနေမှာလွတ်တော်တဲ့ခေါ်ဖို့နီလာချိန်မှာအခုရွေးကောက်ပွဲပြီးနိုင်ငံရေးတင်းမာမှုတွေစပြေလည်လာဖို့လမ်းစဘလို့ဆက်ဖြစ်လာမှာကိုစောင့်ကြည့်အောင်မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ဝင်းမင်ပ
ါဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေကိုအထုတ်လိုက်ဗာဆန်းချကျွန်းပေါ်ပြောင်းရွှေ့ပေးနေရမှာဒီသတင်းပတ်စနေနေ့မှာလည်းနောက်ထပ်ဒုက္ခသည်1400ကျော်ရွှေ့ပြောင်းခဲ့ပါတယ်မြန်မာပြည်ပြည်ရေးနှောက်နေနေသလိုစာဝိနေရေးတွေပါခက်ခဲလာတာကြောင့်သူတို့အတွက်ရွေးချယ်စရာမရှိပဲပြောင်းရွှေ့ခံနေရတာလို့ဒုက္ခသည်တွေကပြောပါတယ်ကျမစုံမစုံစမ်းမေးမြန်းထားတာနားဆင်ပါရှင်။မြန်မာပြည်ကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တသန်းကျော်ခိုလုံနေထိုင်တဲ့ဒုက္ခသည်စခန်းတွေမှာလူဦးရေထွက်တဲ့များပြားလွန်လာလို့ဘင်္ဂလားဒေ့ရှ်ဆိုရကဘာဆန်းချကျွန်းစီလူစုခွဲပြီးအတုပ်လိုက်ရွှေပြောင်းနေရာချပေးနေတာ2020နှစ်ကုန်ပိုင်းကနေစလို့အခုဆို3ချိန်ရှိပြီဖြစ်ပါတယ်2021ခုနှစ်နှစ်စမ်းပိုင်းမှာပို့တဲ့တတိယအကြိမ်အတုပ်အတွက် 3500 တွေကဇန်နဝါရီလ29ရက်နေ့တောက်ကြနေမှာတော့ပထမအုပ်စုလူပေါင်း 1,800 ကျော်စနေနေ့မှာတော့ဒုတိယအုပ်စုလူပေါင်း 1,400 ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းကန်းကြီးကနေဘာဆန်ချာကျွန်းစီကိုရွှေ့ပြောင်းပေးနေတာပါနောက်ဆုံးအချိန်တွေကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်ဘာလူခါလီဒုက္ခသည်စခန်းကဥကြုံမြင့်ကပြောပြပါတယ
်ဇန်နဝါရီလ29ရက်နေ့ဇန်နဝါရီလ30ရက်နေ့စီအပေါ်ဟောလူရဲ့တောင်းတောင်းကြပါဝင်ဖြစ်ပါတယ်ခင်ဗျာမတော်ပြေးပြီးတော့29ရက်နေ့30ရက်နေ့အဲ့ဒီလူတွေက2000ဆက်ကျဲလာတဲ့လူတွေပါဝင်ပါတယ်။နောက်2000ဆက်ပေါ်မှာငယ်ငယ်ရှိလေးကလာလူတွေပါဝင်ဖြစ်ကြပါဘူး။ဟုတ်ကဲ့အဒီကတော့ညာအစီအပါကအကျိုးအားကျွန်တော်ဒီကတော့ပတ်ကြရမြန်မာနိုင်ငံကနေမော်တော်ခရရာလေးနည်းဖြစ်သွားပါပြီ။ဒီကနေ့အစီအပါတော့မင်းကျန်တဲ့လက်ညောင်းတဲ့ဒီလိုပါကြတယ်ဘာလို့လက်ကောက်သွားတယ်အဲဘာတော့မှလက်ကောက်လာရင်မရှိရတဲ့လူတွေကရေးစရာလည်းမရှိရဲအဲဒုက္ခတွေစကားပြောမှလည်းတိုင်းနေရမပြေရမှုကြောင့်လည်းနောက်အလို့တိုင်းလည်းကဘာမှုကြောင့်ဘာတော်ရင်သူ့ကိုတွက်ပေးရတာဖြစ်ပါလေတမန
်ဘာဆန်ညာကျွန်းစီကိုသွားမဲ့သူတွေကိုထောက်ပံ့ငွေကြေးပေးတဲ့အပြင်အလောက်ကိုင်းခွင့်လန်းလည်းရှိတယ်လို့စကမ်းတာဝန်ခံအနေနဲ့ဘင်္ဂလားဒေ့ရှ်ဆိုရဘက်ကပြောခဲ့တယ်လို့လည်းဥကြောမြင့်ကပြောပြပါတယ
်ဘင်္ဂလားဒေ့ရှ်ဆိုရဘက်ကအရင်ကလည်းဒီစကမ်းတာဝန်ခံတွေကပြောတာကအခုကျောင်းတဲ့လူတွေကိုသူကအဲပလူးကျန်လိုက်စကမ်းငွေ900ရပေးမယ်အဲမိန်းလေးသူကအဲလုံလုံလောက်လောက်နေတိုင်းသူကတက်ပြီးသူကစီစဉ်ခဲ့မယ်အလောက်ကိုင်းတွင်ပြည့်ပြည့်နဲ့ဆီပွားရေးငါးပါးလုံးလုံလန်းပြီးနောက်တစ်ချက်အလောက်ကံကပြင်ကြည့်နေစီပြီးတော့အဲဒီစကမ်းတော်ဝင်ကံတွေကဆက်ပါတာပဲဘာကြောင့်လဲသင်ကြတာဒီဒါအတွေ့အလျင်ရှိတာတဲ့ကြောင့်ဘာကြောင့်လဲသင်တို့လူအများစုကတော့ရောက်ဖို့စနာမရှိတာကိုသိရှိရပါတယ်ခင်ဗျာ
ဝိညာဒုက္ခတဲ့အများစုကတော့အနေရရင်ကိုပဲပြန်လို့ကြတာပါဒီသတင်းမှတ်တွေအတွင်းမှာမြန်မာနိုင်ငံအတွင်းနိုင်ငံရေးအခြေအနေတင်းမာနေတာကိုလည်းသူတို့တွေစိုးရင်တကြီးစောင့်ကြည့်ခဲ့ကြတယ်လို့ဥကြုံမြင့်က VOA ကိုပြောပါတယ်ရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာအစိုးရနဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်တွေနောက်နေနေချိန်မှာပဲကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကတော့ရိုဟင်ဂျာတွေဒီကျွန်းကိုပြောင်းတာဟာမိမိတို့ဆန္ဒအလျောက်ရွှေ့ပြောင်းတာမျိုးပဲဖြစ်စေချင်ပါတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကတိုက်တွန်းထားပါတယ် ပြီးခဲ့တဲ့2020ဒီဇင်ဘာလ4ရက်နေ့ခါပထမဆုံးအတုဖြစ်နေကတော့ရိုဟင်ဂျာဒုက္ခသည်ပေါင်း1642ဦးဒုတိယအတု1804ဦးကိုတော့2020ဒီဇင်ဘာ28ရက်မှာပြောင်းရွှေ့ပေးခဲ့တာပါဒီဒီဇင်2021ခုနှစ်မှာတော့ဇန်နဝါရီလ29ရက်နေ့မှာ1900ကျော်တစ်ချိန်ဇန်နဝါရီလ30ရက်နေ့မှာ1400ကျော်တစ်ချိန်လူအုပ်စုတွေခွဲပြီးတော့ဗာဆန်းချကျွန်းစီကိုပို့ဆောင်ပေးနေတာဖြစ်ပါတယ်ရှင်ကျမဆုမမ
UN မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မွတ်စလင်နိုင်ငံတွေအတော်များများကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်ထားတာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအုပ်ချုပ်ရေးအမိန့်ထုတ်ပြီးတော့ပြန်ရုပ်သိမ်းလိုက်တဲ့ပုံမှာအမေရိကန်မွတ်စလင်တွေကကြိုဆိုလိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ UNISALIM သတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာပြီးခဲ့တဲ့အမေရိကန်သမ္မတထရမ့်အစိုးရလက်ထက်မွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်ထားတာကိုသမ္မတဂျိုးဘိုင်ဒန်ကအုပ်ချုပ်ရေးအမိန့်ထုတ်ပြီးပြန်ရုပ်သိမ်းလိုက်တဲ့အပေါ်မှာအမေရိကန်မှာနေထိုင်ကြတဲ့မွတ်စလင်တွေကချီးကျူးလိုက်ပါတယ်။ Usman Jamal ဟာအမေရိကန်မွတ်စလင်ကောင်စီအဖွဲ့ကဖြစ်ပါတယ်
။ We were pretty delighted with the executive order that
သမ္မတဂျိုးဘိုင်ဒန်ကသူသမ္မတဖြစ်ပြီးတော့ပထမရက်မှာပဲပြီးခဲ့တဲ့သမ္မတထရန့်ဆိုရတက်တန်း၄နှစ်အတွင်းမွတ်စလင်တွေကိုပြည်ဝင်ခွင့်ပိတ်တဲ့အမိန့်ကိုပယ်ဖြတ်သွားမယ်လို့ကြေညာပြုထားတဲ့အုပ်ချုပ်ရေးမိန့်ထုတ်ပြီးလုပ်ဆောင်တဲ့အပေါ်မှာကျွန်တော်တို့အလွန်ပဲကြင်နာမိပါတယ်
။အဲ့လိုပြည်ဝင်ခွင့်ဗီဇာပိတ်ပင်တာတွေကြောင့်ထိခိုက်မှုရှိတဲ့မွတ်စလင်တွေကလည်းဒါကိုကြိုဆိုလိုက်ပြီးတော့ဒီထဲမှာဗာဂျီးနီးယားပြည်နယ်မြောက်ပိုင်းမှာနေထိုင်တဲ့လေပြားနယ်ပေါ်အမေရိကန်နိုင်ငံသားအဗရာအိုမက်စ်လည်းပါဝင်ပါတယ်
I definitely was skeptical when I heard about it being on his agenda as he was
running. So why do you think we will do a mess where CEO နေတော့ကသူလုံးမဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးကြားတော့ကတော့ကျမတကယ်ကိုမယုံခဲ့ပါဘူး။ဒါပေမဲ့သူကပေးထားတဲ့ဂရီတိုင်လုပ်ခဲ့တဲ့အတွက်တကယ်ကိုကျေနပ်မိပါတယ်
။ Abraham Masha American မှာမွေးပြီးတော့ American မှာပဲကြီးပြင်းလာသူဖြစ်ပြီး2019ခုနှစ်က Fairfax ခရိုင်ပညာရေးဘုတ်အဖွဲ့ဝင်ဖြစ်လာသူပါ။ပြီးခဲ့တဲ့သမ္မတထရမ့်အစိုးရလက်ထက်ပြည်ဝင်ခွင့်ဗီဇာတွေပိတ်လိုက်တာကြောင့်အမေရိကန်မှာရှိတဲ့သူ့ရဲ့အခြေအနေကိုပြန်ပြီးတော့မေးခွန်းထုတ်ခဲ့ရတယ်ဆိုပြီးတော့ပြောပါတယ
် And that honestly even made me feel kind of like a second class citizen where all of my friends my peers had
အခုလိုပြည်ဝင်ခွင့်ဗီဇာတွေပိတ်လိုက်တဲ့အတွက်ကျမအနေနဲ့ဒုတိယတန်းစားနိုင်ငံသားတစ်ယောက်လိုခံစားခဲ့ရပါတယ်ဘာကြောင့်လဲဆိုတော့ကျမရဲ့မိတ်ဆွေတငယ်ချင်းတွေအကုန်လုံးကသူတို့ရဲ့မိသားစုတွေဆွေမျိုးတွေကိုခေါ်ဖို့အခွင့်အရေးရကြသလိုတချို့အားလာရက်တွေနောက်ပြီးတော့ပွဲယူတာတို့ဆင်းဆက်တာတို့ကလေးမွေးတာတို့လို့ပွဲတွေလုပ်တဲ့အခါမှာလေအမျိုးရင်းစီကိုသွားနိုင်ချပါတယ
်သမ္မတထရမ့်က2019ဇန်နဝါရီလကအုပ်ချုပ်ရေးအမိန့်ထုတ်ပြီးပြည်ဝင်ခွင့်ဗီဇာပိတ်လိုက်တဲ့နိုင်ငံတွေထဲမှာလိဘီးယားနိုင်ငံနဲ့အတူအီရန်အီရတ်ဆိုမာလီဆူဒန်ဆီးရီးယားနဲ့ယေမန်နိုင်ငံတွေပါဝင်ပါတယ်အဲ့ဒီအမိန့်ကြောင့်အမေရိကန်နိုင်ငံကိုလုံခြုံရေးအရပြဿနာရှိတဲ့နိုင်ငံတွေကအနေရှိလာနိုင်တဲ့သူတွေမဝင်နိုင်အောင်ကာကွယ်ပေးခဲ့တယ်လို့ထရမ့်အစိုးရကတော့ပြောပါတယ်သမ္မတဂျိုးဘိုင်ဒန်ကတော့သူသမ္မတဖြစ်ပြီးပထမရက်မှာပဲဒီအမိန့်ကိုပြန်ရုပ်သိမ်းလိုက်ပြီးဒါဟာကျွန်တော်တို့ရဲ့အမျိုးသားရေးစိတ်ဓာတ်မှာစွန့်ထင်းနေတဲ့အစွန်းထင်းကြီးဖြစ်သလိုရွှေပြောင်းအခြေချနေထိုင်သူတွေကိုကြိုဆိုတဲ့နှစ်ပေါင်းများစွာရှိလာခဲ့တဲ့အမေရိကန်ရဲ့ဓလေ့ထုံးစံလေးနဲ့လည်းမကိုက်ညီဘူးဆိုပြီးတော့ပြောလိုက်ပါတယ်။ဒါပြန်လို့မှုဆိုင်ရာကိစ္စရတွေပြုပြင်ပြောင်းလဲမဲ့သမ္မတဂျိုးဘိုင်ဒန်ရဲ့အစီအစဉ်တွေကိုထောက်ခံတယ်လို့မွတ်စလင်အဖွဲ့တွေကပြောပါတယ
်။ I understand that we need to haveimmigration reform
ကျွန်တော်တို့အနေနဲ့လူမှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့ပြည်ပြင်ပြောင်းလဲရေးတွေလုပ်ဖို့လိုတယ်ဆိုတာကျွန်တော်နားလည်ပြီးတော့ American Muslim တွေအနေနဲ့ဒါကိုထောက်ခံသွားမှာပါလူလုံးတဲ့အတွက်ဒီနိုင်ငံမှာရွှေပြောင်းချေချနေထိုင်သူတွေကိုလာဖို့ခေါ်ရာတွေကျူးစွာတွေတိုးတက်လာမှာဖြစ်ပါတယ
်သမ္မတဂျိုးဘိုင်ဒန်ဟာရွေးကောက်ပွဲမဲဆိုစီးရုံးစဉ်တုန်းကပြည်ဝင်ဗီဇာပိတ်ပင်တာတွေကိုပြန်ရုပ်သိမ်းပြီးလူမှုကြီးကြပ်ရေးပြည်ပြင်ပြောင်းလဲမှုတွေကြေကြေပြင်းပြင်းလုပ်သွားမယ်လို့ကတိပြုပြီးတော့မဲဆိုစီးရုံးခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
VOA American အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျမများသတင်းအောင်ပါရှင်။သ သမရဂျိုးဘိုင်ဒန်ရာဒူရယူပြီးပထမသတင်းပတ်အတွင်းမှာပဲသူ့အရင်သမရဟောင်းဒေါ်နယ်ထရမ့်လက်ထက်ချမှတ်ထားခဲ့တဲ့မူဝါဒအတော်များများကိုပြောင်းလဲပြင်ဆင်ရေးအယုံဆိုင်လှုပ်ဆောင်ခဲ့ပါတယ်။ဒါအပြင် COVID-19 ကရောဂါထိန်းချုပ်ရေးစီးပွားရေးလူဝင်မှုကြီးကြပ်ရေးနဲ့ဥရုယာတီပြောင်းလဲမှုတိုက်ဖျက်ရေးကိစ္စရဲ့ဆိုင်ရာအစီအစဉ်တွေကိုလည်းချပြခဲ့ပါတယ်။မီရှယ်ကွင်းသတင်းပေးပို့ထားတာကိုပြောပြပေးပါမယ်ရှင်။
On this January
နိုင်ငံတွင်စီးလုံးညီညွတ်မှုဖော်ဆောင်မယ်ဆိုတဲ့သတင်းစကားနဲ့အတူဇန်နဝါရီလ20ရက်နေ့ကသမ္မတဂျိုးဘိုင်ဒန်အမေရိကန်နိုင်ငံသမ္မတရာထူးကိုစတင်ထမ်းဆောင်ခဲ့ပါတယ
် With unity we can do great
things သူစီးညီညွတ်မှုနဲ့အတူရေးပါတဲ့ကြီးမြတ်တဲ့အလုပ်တွေကိုကျွန်တော်တို့လှုပ်ဆောင်နိုင်ပါတယ်အမားတွေကိုပြင်ဆင်နိုင်ပါတယ်လူတွေအတူတကွပူးပေါင်းဆောင်ရွက်လာအောင်ကျွန်တော်တို့လှုပ်ဆောင်နိုင်ပါတယ
်ဘိုင်ဒန်သမ္မတရာထူးရယူပြီးပထမသတင်းပတ်ချင်းမှာပဲသူ့အရင်သမ္မတဟောင်းဒေါ်နယ်ထရမ့်ချမှတ်ခဲ့တဲ့မူဝါဒတွေကိုပြင်ဆင်ပြောင်းလဲခဲ့ပါတယ်။သူမဲဆွေစည်းဝေးကာလကကတိပေးထားတဲ့အချက်အတော်များများကိုဘိုင်ဒန်ကဖြည့်ဆည်းခဲ့ပါတယ်။ဒါပေမဲ့ Republican အထက်လွှတ်တော်အမတ်မာကိုရူဘီယိုကတော့သမ္မတဘိုင်ဒန်ရဲ့အမိန့်အာဏာတွေအပေါ်မှာအခုလိုဝေဖန်ပြောဆိုပါတယ်
။ We now have a president who talks like a senator.
ပြောတော့သူကသူဘဟုအလယ်လက်ဝါဒီနိုင်ငံရေးအမြင်ရှိသူတယောက်လိုတကယ်တမ်းကျတော့လဝဲစုံအယူနဲ့အုပ်ချုပ်နေတဲ့သမ္မတတယောက်ကိုကျွန်တော်တို့ရထားတာပါ
သမ္မတဘိုင်ဒန်ရဲ့လှုပ်ဆောင်ချက်တွေကသူ့အရင်သမ္မတထရမ့်လက်ထက်ကလုပ်ကင်ခဲ့တာတွေအလုံးကိုအပြင်းထန်ပြောင်းလဲဖြစ်ဖို့အရေးလက္ခဏာတွေပြနေတယ်လို့လီလာဆောင်ကြည့်သူတချို့ကပြောပါတယ်မာကတ်တက်ကသူကတွဲပဲပါမောက်ခါတူဖြစ်တဲ့ဂျူလီယာအာဇာရီကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ
် It's a signal of
ဒီဆိုရတဲ့လုံအောင်တွင်လမ်းကြောင်းကနေတောင်းနေရဆိုရင်အရေးလက္ခဏာပါတဘောရာကွဲမှုတွေကတော့အနေအထားတစ်ခုတည်းရှိမှာပါပဲဒါပေမဲ့ဒီမူဝါဒတော်တော်များများကလူကြိုက်များတဲ့မူဝါဒတွေဖြစ်တယ်ဆိုတာစစ်တမ်းတွေကဖော်ပြနေပါတယ
်သမ္မတဘိုင်ဒန်ရဲ့ကနဦးခြေလှမ်းလှုပ်ဆောင်ချက်တွေကဗန်နာရေးအချက်အသေးကာလသမ္မတဟောင်းအိုဘားမားစတင်လာတော့ကအချိန်ကလှုပ်ဆောင်ချက်တွေနဲ့တထက်ထဲဖြစ်နေတယ်လို့ဆောင်ကြည့်လေ့လာသူတွေကပြောပါတယ်သမ္မတဘိုင်ဒန်အနေနဲ့ COVID-19 ကပ်ရောဂါအရေးအပြင်စီးပွားရေးရပ်ခန့်မှုပြဿနာတွေလည်းရင်ဆိုင်ဖြေရှင်းရမှာဖြစ်ပါတယ်လို့ North Eastern တက္ကသိုလ်ကတွဲပဲပါမောက်ခ Nicholas Bochem ကပြောပါတယ်
The Obama stuff I don't think that the messaging necessarily worked
Obama လက်ထက်ကိုပြန်ပြောရရင်လဝဲလက်ရအလုံးအတူတူတွဲလို့ကြတာကအမြဲအလုံးမဖြစ်ခဲ့ပါဘူးအခုလည်းဒီလိုပါပဲတဲ့အလုံးဖြစ်မယ်လို့မထင်ပါဘူးလက်ရှိမှာသဘောထားကွဲလွဲမှုတွေတိတိတသာရှိနေတဲ့နိုင်ငံအတွင်းမှာဒါကခက်ခဲတဲ့အခြေအနေပါ
သမ္မတဟောင်း Trump အပေါ်တရားစွဲဆိုမှုတွေကိုသူ့အနေနဲ့ထောက်ခံကြောင်းလဲ Biden ကပြောပါတယ်ဒီလိုတရားဆွဲဆိုမှုတွေနဲ့ပတ်သက်ပြီးအထက်လွှတ်တော်ကစစ်ဆေးကြားနာမှုတွေကို February 6ရက်နေ့မှာလုပ်ဖို့သတ်မှတ်ထားပါတယ်။ January 6ရက်နေ့တုန်းက American လွှတ်တော်အစအဦးကိုအကြမ်းဖက်ဝင်ရောက်စီးနှင်းမှုတွေဖြစ်ရတာဟာသမ္မတ Trump ရဲ့လှုံ့ဆော်သွေးထုတ်မှုတွေပါဝင်နေဆိုပြီး Trump ကိုအောက်လွှတ်တော်ကတရားဆွဲဆိုခဲ့တာပါ။ Trump ကဆွဆွဲချက်တွေကိုညှင်းဆုပ်ခဲ့တယ်လို့ဒီအကြမ်းဖက်လုပ်ရက်တွေကိုလည်းရှုတ်ချပြစ်တင်ခဲ့ပါတယ်။ဒါပေမဲ့အထက်လွှတ်တော် Democrat တွေကဒီဖြစ်ရက်တွေအတွက်သမ္မတထရမ့်တာဝန်ခံမှုရှိရမယ်လို့ပြောဆိုနေကြတာပါပါတီနှစ်ရကြားသဘောထားကွဲလွဲမှုတွေနဲ့ပတ်သက်လို့တော့ဒီကိစ္စမှာအမြင်ညီညွတ်နေဖို့မလိုဘူးလို့တွဲပဲပါမောက်ခဂျူလီယာအာဇာရီကပြောပါတယ
်သူစလုံးကတော့မူဝါဒတွေအတွက်တိုက်ခိုက်နေကြမှာပါဖြစ်လဲဖြစ်တင်ပါတယ်ဒီပေါ်မှာအများရန်ညီညွတ်နေဖို့မလိုအပ်ပါဘူ
းလူငယ်တဲ့လေးနှစ်တုန်းကဒီမိုကရက်တွေကထရမ့်ကိုဆွဆွဲခဲ့ဘူးသလိုအခုလဲသမ္မတဘိုင်ဒန်ကသူရင်သမရာဟောင်းလှုပ်ဆောင်ခဲ့တာတွေကိုဖျက်သိမ်းနေဆိုပြီး Republican တွေကဆွဆွဲမှုတွေရှိလာနိုင်ပါတယ
်မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်ဒို့တန်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြားဖြစ်ပါတယ်ကျွန်မကတော့အေးရမှာဘုံကြီးနဲ့ကြေးရွာတခုကရွာသားတွေဟာသူတို့ရဲ့မြေတွေကို public ကုမ္ပဏီတခုစီမရောင်းချင်တဲ့စိုးရိမ်စိတ်တွေများနေကြပါတယ်။ဒီကိစ္စကရွာကိုတွေးကွဲစေခဲ့ပါပြီ။ဒီဆောင်မကို Moon News Agency ကဝန်ဆောင်မှုကဆက်ပြောပြပေးသွားမှာပ
ါ။တနင်္လာရီတိုင်းဒေသကြီးနဲ့မွန်ပြည်နယ်ထိဆက်ရာနယ်နိမိတ်နာကရွာလေးတခုမှာ60ကျောက်မိုင်းစီမံကိန်းတခုကြောင့်ရွာသားအချင်းချင်းတွေးကွဲစရာတွေဖြစ်နေရပါပြီ။ဒီရွာကိုတနိကြလို့တိကြပြီးအပြင်ရွာနဲ့အသွင်းရွာဆိုပြီးတော့ရှိပါတယ်အပြင်ရွာနားမှာတော့ပလက်ခပေါ်ဆိုတဲ့တောင်ရှိပါတယ်တောင်နဲ့ရွာကတမိုင်ဝန်းကျင်လောက်သာဝေးပါတယ်အဲ့ဒီတောင်မှာအရေးအသွေးကောင်းတဲ့ကြောက်တွေထုတ်လုပ်ဖို့ကြောက်မိုင်းကုမ္ပဏီတွေကမကြာခဏဆုတလို့ကန့်လှမ်းလာခဲ့ကြပါတယ်အဲ့ဒီအထဲမှာက မြန်မာရွှေအခရစ်ကုမ္ပဏီဟာတောင်ပေါ်အမြေတွေကိုတမကတောင်ရဲ့အနီးဆုံးဖြစ်တဲ့တနိကြားအပြင်ရွာကိုပါရွာတစ်ကိုပြောင်းရွှေ့ဖို့ထိလုပ်နေတာပ
ါ要搬不回来了不会还好不会不好啊
ကျွန်တော်တို့မှာမိသားစုဝင်9ယောက်ရှိတယ်။တားနှစ်ယောက်ကဖုန်ကြီးဝတ်နဲ့ပရိယတိစတင်တိုင်းမှာပညာသင်နေတယ်။အငယ်ဆုံးသမီးကရှစ်တန်းနဲ့ကျောင်းတက်နေတယ်။ဒါတွေအလုံးထောက်ပံ့နိုင်ဖို့ကဒီဥယျာဉ်ခြံကရတာပဲ။ဒီဥယျာဉ်ခြံတွေမရှိတော့ဘူးဆိုရင်ကျွန်တော်တို့တော့အရန်ခက်ခဲသွားမယ်။ဒါကြောင့်ကျွန်တော်တို့ဒီကနေမပြောင်းဘူး။ဥယျာဉ်ခြံတွေကိုလည်းမရောင်းဘူး။ဒီမှာပဲနေမယ်။လက်ရှိအလုပ်တွေကိုပဲလုပ်မယ်။
တနိကြားအပြင်ရွာမှာမျိုးရိုးစင်ဆက်နေထိုင်ခဲ့တဲ့နိုင်မီးကပြောပြခဲ့တာပါကုမ္ပဏီကဘလက်ခမောတောင်ရဲ့မြေ68အေကာကိုအခြားနီးသုံးပြုခွင့်ပြုဖို့မြေလွတ်မြေလန့်မြေရိုင်းစီမံခန့်ခွဲရေးကော်မတီကိုပြီးခဲ့တဲ့2018ခုနှစ်ဖေဖော်ဝါရီလ28ရက်နေ့ကရှောက်ထားခဲ့ပါတယ်အေကာ2000ကျော်ရှိတဲ့တောင်ပေါ်မှာကုမ္ပဏီဘက်ကတောင်ပေါ်မြေအေကာ600ကျော်ကိုဝယ်ထားခဲ့ပြီးဖြစ်ပါတယ်ဒါပေမဲ့တီမီတွေအပါအဝင်တနိကြားကျေးရွာကဥယျာဉ်ချမ်းမြေအများစုဟာ2012ခုနှစ်လေယာမြေဥပဒေအရလေယာမြေလောက်ပိုင်ခွင့်ရှိသူအဖြစ်အတိမတ်ပြုလက်မှတ်တစ်ခုဖြစ်တဲ့ပုံစံခုနှစ်လေယာမြေလောက်ပိုင်ခွင့်လက်မှတ်မရှိတဲ့အတွက်ကြောင့်ဈေးနှိမ်ခဲ့ရတယ်လို့ဒေသခံလက်သမားတချို့ကဆိုပါတယ်။တောင်ပေါ်မြေတွေကိုဝယ်ယူရမှလည်းမူလပိုင်ရှင်တချို့ကရောင်းချတဲ့မြေတွေပါဝင်တယ်လို့ကျူးကျော်လာရောက်နေထိုင်သူအယောက်30ခန့်ကရောင်းချတဲ့မြေတွေလည်းပါဝင်နေတယ်လို့ဒေသခံတွေကပြောပါတယ်။ကျူးကျော်နေထိုင်သူတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုတော့ဒုတန်ဘက်ကစုံစမ်းပေမဲ့အချက်အလက်တွေမရှိသေးပါဘူး။ကျူးကျော်နေထိုင်သူတွေဟာမြေယာပိုင်ဆိုင်ခွင့်အထောက်အထားတွေမရှိပေမဲ့ကုမ္ပဏီဘက်ကပေးတဲ့ဈေးနဲ့ရောင်းချခဲ့တာပါ။အဲ့လိုရောင်းချခဲ့တဲ့သူတွေဟာရွာမှာနေထိုင်တာနှစ်နှစ်လောက်ပဲရှိသေးတယ်လို့ဒေသခံတွေကဆိုပါတယ်။နိုင်မီးနေတဲ့အပြင်ရွာကဒေသခံရွာသားတချို့ကတော့သူတို့မြေတွေကိုမရောင်းချင်ကြပါဘူး။မြန်မာရွှေအကရစ်ကုမ္ပဏီကတော့ရွာသားတွေလက်ရှိနေထိုင်ရာမြေကိုရောင်းချတဲ့အလဲအထက်အနေနဲ့ရွာတစ်တိဆောက်ပေးဖို့အဆိုပြုထားတာပါဒီလိုလောက်တာ18အိမ်သာရှိတဲ့ရွာကိုနှချမ်းကွဲစေမဲ့အကြောင်းတစ်ခုဖြစ်စေခဲ့ပါတယ်မြေယာတွေရောင်းချရာမှာအတိတက်တွေပြုလုပ်ခဲ့တဲ့ရွာကောင်းဆောင်ကိုအများပိုင်းမြေနဲ့စကြက်မြေကိုကိုကျိုးအတွက်ရောင်းချလိုက်တယ်လို့ရွာသားတွေကစွပ်စွဲခဲ့ပြီး2019ခုနှစ်မေလကရေးမြူနယ်ထွေအုပ်ရုံးကိုတန်ဆာပေးပို့ခဲ့ပါတယ်အဲ့ဒီလိုတိုင်ကြားတဲ့ရွာသား5ဦးနဲ့တန်ခါတပါးကိုရွာကောင်းဆောင်ကအတရေဖြတ်မှုနဲ့တရားပြန်ဆွဲထားကအခုချိန်ထိတရားရင်ဆိုင်နေရဆဲပါရွာပြောင်းဖို့ကိုအိမ်အောင်စု6စုကငင်းပယ်နေပေမဲ့တစ်ဖက်မှာကရွာပြောင်းဖို့ကိုလိုလားနေကြပြန်ပါတယ်နိုင်မီကတော့ရွာမှာနေတာသူတို့လောက်မကြသေးတဲ့လူတွေကပြောင်းချင်နေကြတယ်လို့ဆိုပါတယ
်
ကျွန်တော်တို့အခုနေနေတဲ့တနိကြအပြင်ရွာဆိုတာဟိုးဖိုးဘွားလက်ထက်ကလေးကနေလာကြတာအခုမှပြောင်းရမယ်ဆိုတော့ကျွန်တော်တို့မပြောင်းချင်ဘူးဒီစီမံကိန်းအကောင့်ထည့်ဖို့ကြောက်မဲခွဲရင်တော့ကျွန်တော်တို့ဒီတနိကြတရွာတဲ့တော့မဟုတ်ဘူးမကြီးရွာလည်းထိမယ်ဒီတောင်ကအလဲမှာရှိနေတာလေတောင်ရဲ့ပတ်လဲမှာရှိတဲ့ဥယင်ချံတွေလည်းမိုင်းခွဲတဲ့တန်းကိုထိမှာပဲ
တနိကြားအပြင်ရွာမှာစက်ပြိုးမြေဧက400ကျော်ရှိပြီးတော့အသွင်းရွာမှာတော့ဧက300ကျော်ရှိပါတယ်။အများစုကတော့ရှေးရခင်ကလေးကဥယျာဉ်ခြံလုပ်ငန်းနဲ့တန်ငါလုပ်ငန်းတွေကိုလုပ်ကံလာကြပါတယ်။နိုင်မီးရဲ့မြေကတော့ကုမ္ပဏီကတည်ဆောက်ပေးမဲ့တနိကြားဆံပြကြီးရွာတည်ဆောက်ပေးမဲ့မြေနေရာထဲမှာပါဝင်နေတာပါ။ရွာတက်တာတည်ဆောက်ပြီဆိုရင်သူတို့ရဲ့လုပ်ကံစားတောက်စရာနေရာပြတ်ကွယ်သွားမှာပါ။ဒါကြောင့်သူတို့ကမရွှေ့ပြောင်းချင်ကြပါဘူး။ဒါပေမဲ့မြန်မာရွှေအကရစ်ကြောက်ထုတ်လုပ်ရေးကုမ္ပဏီကကြေးရွာဖွံ့ဖြိုးရေးအတွက်ဆိုပြီးတော့တနိကြားအပြင်ရွာနဲ့အသွင်းရွာကြားကမြေ12ဧကပေါ်မှာရွှေ့ပြောင်းပြီးဆံပြကြေးရွာဖြစ်ရွာတစ်တိဆောက်ပေးဖို့ကထောက်ခံကြောင်းလက်မှတ်တွေကောက်ယူနေပါတယ
်။ဟိုသူတို့အောက်တဲ့ဖော်နေတဲ့တနိကြားဆံပြရွာဆိုတာကကျွန်တော်တို့အတွက်ဘာမှအကျိုးရှိမှာမဟုတ်ဘူး။ကုမ္ပဏီဘက်ကရင်းနှီးမြှုပ်နှံဖို့အတွက်ပဲဖြစ်နေတယ်။ကျွန်တော်တို့ပြည်သူအတွက်ကတော့အကျိုးရောက်ဖို့ပဲရှိပါတယ
်။ဒါကတော့ဘလက်ခမောတောင်ကာကွယ်ရေးအဖွဲ့မှနိုင်ဟန်တာကပြောပြထားတာဖြစ်ပါတယ်။ကုမ္ပဏီဘက်ကဒုအတန်ကဆက်သွယ်မေးမြန်းကြည့်ရမှာတော့ပြီးခဲ့တဲ့ဒီဇင်ဘာလ24ရက်နေ့ကမွန်ပြည်နယ်ဝန်ကြီးချုပ်အပါအဝင်အစိုးရအဖွဲ့ဝင်တွေလက်ရှိအကောင့်ထည့်ဖော်နေတဲ့တနိကြားဆံပြကြေးရွာကိုလာကြည့်ခဲ့ကြတယ်လို့သိရပါတယ်။ဒေသခံတွေကုမ္ပဏီတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့စဉ်ကမွန်ပြည်နယ်အစိုးရရဲ့သဘောထားမှတ်ချက်ကိုမြန်မာရွှေအကရစ်ကုမ္ပဏီရဲ့ Managing Director ဦးကြည်စိုးကအခုလိုပဲပြောပြခဲ့ပါတယ်
။သူတို့အနေနဲ့ကတော့ဒီကုမ္ပဏီရဲ့ဒီဟိုဘောဒီလုပ်ပေးတဲ့အပေါ်မှာသူတို့အနေနဲ့သဘောတူတယ်ပေါ့နော်။သဘောတူပါတယ်။အ
ဲခုနကျွန်တော်တို့တင်ပြထားတဲ့အတိုင်းပါပဲသူတို့လည်းကောင်းတဲ့လူဟာကောင်းတဲ့လူ၄ဦးပေါ့အကြောင်းရင်းတဲ့လူလည်းနေလို့ရတယ်လက်ရှိအောင်လို့ဆက်နေအော်ပြောင်းနေတဲ့လူတော့ပြောင်းပြီးသားအသေးချာလေးလုပ်ပြီးပါဆိုတော့ကျွန်တော်တို့အကွက်လေးပုံပြီးတော့မှတကယ်စမိတကြောင်လေးကျွန်တော်တို့လုပ်ပြီးထားပါတယ်
အခုလက်ရှိတနိကြာအပြင်ရွာနဲ့တနိကြာအသွင်းရွာကြားမှာရွာတစ်တည်ဆောက်မဲ့မြေနေရာမှာအကောင်အထည်ဖော်နေတဲ့ဇံပြကြီးရွာဟာမိသားစုတစုကိုပေးတရားပတ်လည်မြေခွက်ရိုက်ပြီးတော့ပေးသွားဖို့ရှိတယ်လို့ဦးကြည်စိုးကပြောပါတယ်။တ
စ်ခုနှလုံးဆိုရင်လည်းကျွန်တော်တို့ကအရန်တစ်လုံးနဲ့ဆက်ချက်လုံးကျွန်တော်တို့ရောက်ပြီးနေမှာပေါ့နော်။မိသားစုတစုကိုပေးတရားပတ်လည်ပေးတရားပတ်လည်အကွက်ကိုစနစ်တကျပေါ့။လေပေါ်ကပင်50လမ်းနဲ့
ဒါပေမဲ့ကြောက်မိုင်းထောက်လုပ်ဖို့ကကုမ္ပဏီဘက်ကတပါဝနဲ့လူမှုပတ်ဝန်းကျင်ထိခိုက်မှုမရှိစေရေးစမ်းစစ်ချက် EIA SIA တင်ထားတာရှိပေမဲ့အခုချိန်ထိမကြသေးဘူးလို့မွန်ပြည်နယ်အစိုးရအဖွဲ့ဝင်တရားစာသားနှင့်တပါဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာမင်းကြည်ဝင်းကပြောပါဗျာ
ကြောင်မိုင်းထောက်မယ်ဆိုရင်ဘယ်ကုမ္ပဏီပဲဖြစ်ဖြစ် EIA SIA ရှောက်ရမှာပဲလေအခုကုမ္ပဏီကလည်းရှောက်ထားတယ်မကြသေးဘူးကုမ္ပဏီဘက်ကတောင်ပေါ်ကမြေ68ဧကကိုချုပ်သူကိုရေလောက်ဖို့အတွက်အခြားနီ30ခွေရှောက်ထားတယ်အခြားနီ30ခွေရမှတူတူလောက်လို့ရမယ
်လက်ရှိအချိန်မှာတော့ကုမ္ပဏီဘက်ကရှောက်ထားတဲ့အခြားနီ30ခွေမကြသေးတဲ့အတွက်ကြောင့်ကုမ္ပဏီဘက်ကချုပ်ထုတ်လုပ်ခွင့်မရသေးဘူးလို့သိရပါတယ်ကြောက်ထုတ်လုပ်ခွင့်ရလာမယ်ဆိုရင်လေဒေတာခံတွေအတွက်အကြီးမားဆုံးစိန်ခေါ်မှုတစ်ခုဖြစ်လာနိုင်တယ်လို့မွန်ဒေတာရဲ့ရော်ဖုန်ဖြူရေးမကရူးအဖွဲ့မှဒါရိုက်တာမိဖြူကဆိုပါတယ
်ဒီတောင်ကိုကြောက်ထုတ်လုပ်ဖို့ချောင်းပိုင်းခွဲပြီဆိုတာနဲ့အဓိကခံရတဲ့သူတွေကတော့အထူးသဖြင့်မကြီးကြီးရွာဓဏီကြအပြင်ရွာနဲ့အတွင်းရွာကပြည်သူတွေပဲသူတို့ကဒီတောင်ကရေကိုပဲအားကိုးနေရတာဆိုတော့ပထမတစ်ချက်ကရေရင်းမြစ်တွေထိခိုက်မယ်ဒုတိယတစ်ချက်ကတော့ဒေသခံတွေအားထားနေရတဲ့ဥယျာဉ်ခြံတွေထိခိုက်မယ်ပေါ့နော်။နောက်ဆက်တွဲတွေကတော့မိသားစုစားဝတ်နေရေးထိခိုက်လာနိုင်မယ်
။မွန်ပြည်နယ်ဟာကြောက်မိုင်းကြောက်ဒေသခံတွေထိခိုက်နေတာကိုလက်တွေ့တန်တကအများစွာနဲ့ကြုံတွေ့ခဲ့ဖူးတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်။ဒီကရက်2019ခုနှစ်ဩဂတ်လကပေါင်မြို့နယ်တဲဖြူကုန်းကျေးရွာအုပ်စုကမလတ်တောင်မြေသားဖြူကျပြီးတောင်ပဝန်းကျင်မှာနေထိုင်တဲ့မိသားစုတွေမြေအောက်ကိုနှိမ့်ယောက်တည်ဆောင်ခဲ့ရပါတယ်။မွန်ပြည်နယ်အတွင်းမှာထွေအောက်ကလိုင်စင်ချပေးထားတဲ့ကြောက်မိုင်းပေါင်းရာနဲ့ချီရှိပြီးတစ်တော်ကျွဝန်အတွင်းလောက်ပိုင်ခွင့်ရရှိထားတဲ့ကြောက်မိုင်းကုမ္ပဏီ22ခုရှိတဲ့အထက်မှာလိုင်စင်သက်တမ်းမတိုးလို့ပြန်လာလိုက်ရတဲ့ကုမ္ပဏီတွေရှိတယ်လို့လက်ရှိကြောက်မိုင်းလုပ်နေတဲ့ကုမ္ပဏီကတော့9မိုင်းသာကြောက်ထုတ်လုပ်လျက်ရှိနေတယ်လို့မွန်ပြည်နယ်အစိုးရအဖွဲ့ကနေသိရပါတယ်။အစိုးရကဘယ်လိုစီမံပေးမယ်၊ကုမ္ပဏီဘက်ကဘယ်လိုတာဝန်ယူပေးမယ်ဆိုတာကိုသေချာမသိရသေးတဲ့အပြင်အနည်းငယ်လဲရှိလာနိုင်တဲ့တောင်နဲ့အနီးဆုံးတနိကြာအပြင်ရွာဆိုတော့ချက်မြောက်ရနေရာကနေမပြောင်းချင်တဲ့မိညုံစိန်ကတော့
တကယ်လို့ဒီကနေကျမတို့ပြောင်းမယ်ဆိုရင်ကျမတို့အတွက်အကျိုးမရှိဘူးဒါကြောင့်ကျမတို့မသွားဘူးလက်ရှိကျမတို့နေနေတဲ့နေရာကလည်းအကောင်းပဲရှိနေတာကျမတို့အိမ်တွေကလည်းအကောင်းပဲရှိနေသေးတယ်ဒီနေရာကကျမတို့မိဘတွေထားခဲ့တဲ့ချမ်းမြေတွေဖြစ်တဲ့အတွက်ဒီနေရာမှာပဲကျမတို့ဆက်နေတော့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဂျိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Moon News Agency ကဝန်ဆောင်မှုဂျိုးအတန်ကအေးအောင်ဒါနီနဲ့ဒိုင်ယန်ဂျင်းတို့ဖြစ်ပါတယ်။ဂျိုးအတန်ပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဂျိုးအတန် Facebook စာမျက်နှာ SoundCloud YouTube အန်ဂျူတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက် 6:00 ကနေ 9:00 အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SGC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation ဟီဝန်တဲတို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
မင်္ဂလာပါညနေတဲ့သုတေသနအဖွဲ့ရဲ့တိပုတ်အစီအစဉ်ကနေကြိုဆိုပါရစေ။မြန်မာနိုင်ငံဒေသအသီးသီးမှာဖြစ်ပွားနေတဲ့လူအခွင့်ရေး၊နိုင်ငံရေး၊ငြိမ်းချမ်းရေးစတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ညနေတဲ့သုတေသနအဖွဲ့ကအမြဲဆောင်ကြီးလေ့လာနေပါတယ်။ဒီတစ်ပတ်မှာတော့တိုင်းသားဒေသအသီးသီးမှာဖြစ်ပွားနေတဲ့စစ်နေငြိမ်းချမ်းရေးအခြေအနေတွေ၊ရွေးကောက်ပွဲအလွန်ကာလနိုင်ငံတကာဆက်ဆံရေးအခင်းကျင်းနဲ့ပတ်သက်ပြီးဆွေးနွေးသွားမှာပဲဖြစ်ပါတယ်။ကျွန်မအိတ်တန်တာအေးပါ
။ကျွန်တော်မင်းတန်ရှင်ပါ။
ဒီတစ်ပတ်မှာတော့မြန်မာနိုင်ငံကြီးမှာလှုပ်ရှားမှုတွေအဖြစ်ပျက်တွေရှိခဲ့တယ်ပေါ့နော်ဟိုဥပမာပြောရမယ်ဆိုလို့ရှိရင် DKP အခေါင်းဆောင်တွေအဖွဲ့လိုက်နှုတ်ထွက်သွားတာမျိုးဟိုနောက်မှတက်မတော်နဲ့ပြန်လဲညှိနှိုင်းနေဆိုတာတွေရှိတယ်နောက်အစိုးရကလည်းအစိုးရတဲ့ထောက်ခံပွဲပြုလုပ်ဖို့စော်ဩတာတွေဟိုတက်မတော်ဘက်ကလည်းတက်မတော်ထောက်ခံပွဲကျင်းပပြုလုပ်နေတာတွေရှိတယ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးဆိုလို့ရှိရင်လည်းတက်မတော်ဘက်ကနေကြေညာချက်တွေထုတ်ပြန်နေတာမျိုးတွေရှိတယ်။ဟိုအစိုးရတက်မဖွဲ့စည်းခင်မှာနိုင်ငံတကာကနေလာရောက်တဲ့ဟိုတွိတ်ဆုံမှုတွေလည်းရှိတယ်။ဟိုထုံးစံတိုင်းပဲပေါ့နော်။တခြားတစ်ဖက်မှာလည်းတိုက်ပွဲတွေစစ်ပေးရှောင်တွေအရေးကလည်းအခွင့်အရေးဆက်လက်ရှိနေတော့မယ်။အဲ့ဒီတော့ပထမဦးဆုံးစစ်နယ်ညီချင်းရေးအကြောင်းစပြီးတော့ဆွေးနွေးကြည့်ချင်အောင်လေ။ဟိုကွန်မင်းတဆယ်အနေနဲ့ဗာမြန်းစပြီးဆွေးနွေးကြည့်မလဲမသိဘူး
။ဒီကျွန်တော်လေးလာတွေ့ရှိထားတဲ့အထက်ကမှ2020ဒီဇင်ဘာလကုန်ပိုင်းကလေးကနေစပြီးတော့ဒီကရင်မျိုးသားစီယုံ KNU နဲ့မြန်မာတက်မတော်လိုကြမှာတိုက်ပွဲတွေပြန်လဲဖြစ်ပွားလာခဲ့တယ်။ဒီလိုဖြစ်ပွားတဲ့အကြောင်းရင်းတွေကဒီတက်စကန်တွေကိုပြန်လဲဖယ်ရှားပေးဖို့ထုတ်ပြန်ကြေညာချက်တွေထုတ်တာကနေစပြီးဖြစ်ပွားလာခဲ့တာ။ဒီလထဲမှာဆိုရင်10ရက်နေ့ကနေ14ရက်နေ့အထိကို4ရက်ဆက်တိုက်ဒီတိုက်ပွဲတွေပြန်လဲဖြစ်ပွားလာခဲ့တယ်။ဒီတိုက်ပွဲတွေဖြစ်ပွားတာကတော့ကြာပြီပေါ့နော်။ဒါပေမဲ့ဒီတိုက်ပွဲတွေကဖြည့်ရှင်းနိုင်ခြင်းမျိုးမရှိသေးဘဲနဲ့ပိုပြီးတော့ဆိုးလာတယ်။ဒီလိုတိုက်ပွဲတွေဖြစ်ပွားတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့ဒီ KNU ကဗိုလ်ချုပ်ကြီးစောကျော်နေကတော့တက်စကန်တွေရွှေ့ပြောင်းသွားလာတဲ့အခါမှာတစ်ဖက်နဲ့တစ်ဖက်ကြိုတင်ပြီးတော့အကြောင်းကြားရမယ်။ပြီးတော့နှစ်ဖက်သဘောတူညီချက်တွေကိုရယူရမယ်။ဒီလိုမှမလုပ်ဘူးဆိုရင်တော့ဒီတိုက်ပွဲတွေကဆက်ပြီးတော့ရှိနေအောင်ပါပဲလို့ပြောထားတဲ့မျိုးတွေကတော့တွေ့ရတယ်
။ဟုတ်တယ်နော်ဟိုတက်မတော်သတင်းမှန်ပြန်ကြားရေးကဗိုလ်ချုပ်စောမင်းထွန်းကလည်းဒီပလင်းရတီရောက်လာတဲ့အခါမှာရိတ်ခါပို့ဖို့အတွက်လမ်းဟောင်းပြုပြင်တာတို့လမ်းအသစ်ဖောက်တာတို့ရှိတယ်ပေါ့အဲ့ဒါအောင်မှ KNU ကနေချောင်းမြောင်းပစ်ခတ်တယ်လို့ဆိုထားတာမျိုးကြီးတော့တွေ့ရတယ်ဒါပေမဲ့ဒီနေရာမှာတေချာစဉ်းစားကြည့်မယ်ဆိုလို့ရှိရင်ဒီဟိုလမ်းဟောင်းပြုပြင်တဲ့နေရာတွေက NCA မထိုးခင်တည်းက KNU ထိန်းချုပ်နေမြေတွေဖြစ်တယ်အဲ့တော့တက်မတော်အနေနဲ့ဒီထိန်းချုပ်နယ်မြေတွေမှာလှုပ်ရှားမှုတစုံတရာပြုလုပ်မယ်ဆိုလို့ရှိရင် KNU ဟိုအကြောင်းကြားတာနောက်သဘောတူညီချက်ယူပြီးမှထိန်းသိမ်းသိမ်းသိမ်းလုပ်တာမျိုးကတော့ပိုဖြစ်တဲ့နယ်လို့ယူဆတယ်။တိုက်ပွဲတွေကရွာတွေအနီးအနားမှာဖြစ်နေတော့လေဟိုရွာသားတွေဒေသခံတွေရဲ့အနေထားရောဘယ်လိုညံရှိနေလဲမသိဘူး
။ဒီတိုက်ပွဲတွေကြောင့်မလို့ဒေသခံတွေအနေနဲ့လက်နက်ကြီးကြတာတနက်ကြီးမှန်တာတွေနဲ့ဒီနေရဲစွန့်ခွာထွက်ပြေးနေရတာမျိုးတွေကြုံနေရတယ်။ဒီလိုကိစ္စရက်တွေကိုထိထိရရောက်ဖြည့်ရှင်းနိုင်တဲ့မျိုးတွေကိုတော့မတွေ့ရဘူး။ဒီတကယ်တမ်းဒီစစ်ပွဲတွေဖြစ်လာပြီဆိုရင်နှစ်ဖက်လက်နက်ကင်ထားတဲ့တပ်ဖွဲ့တွေနဲ့ထိကြိုက်တာမျိုးမဟုတ်ဘဲနဲ့ဒီဂျားတွေကလက်နက်မဲ့တဲ့ပြည်သူတွေကဒီစစ်ရဲ့ဒဏ်ကိုပို့ပြီးတော့ခံရတယ်ပေါ့။လက်နက်ရှိတဲ့သူတွေထက်ဆိုင်ဒီလက်နက်မဲ့တဲ့ပြည်သူတွေကပို့ပြီးတော့ဒီစစ်ပွဲတွေအကြောင်းမလို့လူခွင့်ရေးချိုးပေါက်ခံနေရတာတွေကိုအများကြီးပို့ပြီးကြုံနေရတယ်ပေါ့။
တိုက်ပွဲသတင်းတွေအဲ့လိုမျိုးပြည်သူတွေထိခိုက်နေရတဲ့သတင်းတွေကိုနားထောင်ကြည့်ပြီးတဲ့နောက်မှာပေါ့နော်အခုလက်ရှိမှာဒီလိုမျိုးဖြစ်နေတာကဟို NCA မှာပါဝင်တဲ့ဂတိကဝတ်တွေသဘောတူညီချက်တွေကိုဟိုအကောင့်ထဲမပေါ်နိုင်တာလို့တော့သုံးသပ်မိတယ်အဲ့ဒီတော့အကြံပြုချက်အနေနဲ့ပြောလို့ရမယ်ဆိုရင် NCA ရဲ့အားနည်းချက်တွေကိုပြန်လည်ပြုပြင်ပြီးဟိုအတွက်ဆန်းစစ်သွားရမယ်ပေါ့နော်ဟိုအပြစ်ခန့်ရစဲအိမ်မှာပါဝင်တဲ့သဘောတူညီချက်တွေကိုလည်းပုံမူတိကျအောင်ပုံမူရှင်းလင်းအောင်ဟိုအဲ့ဒါမှလည်းအဲ့လိုလှုပ်ထားမှထိထိရောက်ဖော်ဆောင်နိုင်မယ်လို့ယူဆတယ
်ဒီလိုပါပဲကင်းပြည်နယ်အကြောင်းကိုပြောပြီးဆိုရင်တော့ဒီရခိုင်ဘက်ကိုဆက်ပြီးတော့ပြောခြင်းနဲ့ဒီရခိုင်ဘက်မှာဆိုရင်ငင်းငိုင်းကအမှန်တကယ်မရရှိသေးပေမဲ့စစ်ပွဲတွေပဋိပက္ခတွေမဖြစ်တော့တာနှစ်လကျော်လောက်ကြာနေပြီဖြစ်တယ်ဒီတိုက်ပွဲတွေမရှိတော့ပေမဲ့စစ်ကြံလက်နက်ပစ္စည်းတွေမြေမြုံမိုင်းရဲ့အန်ဒီရီတွေကိုတော့ဒီပြည်သူတွေအနေနဲ့ခံနေရတယ်။အမ်းမြုံနယ်ဇပထားကြီးရွာမှာဆိုရင်ဒီဇန်နဝါရီလ10ရက်နေ့ကစစ်ကြံလက်နက်ပစ္စည်းတစ်ခုကိုရွာသားတယောက်ကတွေ့ရှိသွားတယ်။တွေ့ရှိပြီးသွားပြီးတော့မှဒီရွာထဲကိုယူဆောင်လာတယ်။အဲ့လိုနဲ့ပဲရွာသားတွေဝိုင်းအောင်ကြည့်ရှုနေတဲ့အချိန်မှာပဲမတော်တဆပေါက်ကွဲသွားတယ်ထင်ပါရဲ့။ဒီလိုပေါက်ကွဲမှုကြောင့်ပဲလူတယောက်ကတော့ပွဲချင်းပြီးတေဆုံးခဲ့တယ်။ကျန်တဲ့လူ၈ယောက်ကတော့ထိခိုက်ဒဏ်ရာရရှိခဲ့တယ်။တေဆုံးသွားတဲ့တယောက်ကတော့ဒီအသက်40ကျော်အရွယ်အမျိုးသမီးတဦးဖြစ်ပြီးတော့ဒီကြံရှိတဲ့ဒီ၈ယောက်ထဲမှာမှဒီအသက်3နှစ်5နှစ်9နှစ်အရွယ်ကလေးငယ်တွေပါဝင်နေတာကိုတော့စိတ်မကောင်းဝယ်ရတွေ့မြင်ရတယ်ပေါ့နော်ဒီတစ်ဆက်တစ်ဆက်ထဲမှာပဲရခိုင်ပြည်နယ်နဲ့ဆက်ဆက်နေတဲ့ချင်းပြည်နယ်အကြောင်းပြောမယ်ချင်းပြည်နယ်ပလောက်ဝချောင်းဝအနီးမှာဝါခုတ်ဖို့သွားတဲ့အမျိုးသမီးတဦးကဒီမင်းမြုံမိုင်းကိုနင်းမိတယ်နင်းမိပြီးတော့မှဘယ်ဘက်ခြေထောက်မှာထိခိုက်ဒဏ်ရာရသွားတယ်သူ့ရဲ့အမျိုးသားကဒီမြမတက်မတော်မှာတောင်ဝင်ထမ်းဆောင်နေရဖြစ်တဲ့အတွက်ကြောင့်တရင်289မှာပဲစေကူသားမှုခံယူရယ်ပြီးတော့မှဒီစစ်တွေမှာရှိရဲ့စေယုံတရုံကိုပြောင်းလဲကူတာသွားမယ်လို့သိရတယ်။ဒီလိုမြင်းပြုံမိုင်းနေစစ်လက်နက်ပစ္စည်းတွေကြောင့်ဒေသခံတွေကဒီထိခိုက်မှုတွေတေဆုံးမှုတွေရှိနေရတယ်။ဒီလိုအချက်တွေထဲမှာကျွန်တော်အတွက်ဒီလအတွင်းမှာသိသားစီတဲ့အချက်ကတော့အရင်တစ်ပတ်တိဖို့အစီအစဉ်မှာပြောသွားခဲ့တဲ့ကြောက်တော်မျိုးနယ်ကမြေမြုံမိုင်းနေမိတဲ့အမျိုးသမီးပေါ့နော်။ဒီအမျိုးသမီးကတော့ဒီကြောက်တော်မျိုးနယ်မှာရှိတဲ့ဆေးရုံတရုံမှာဆေးကုသမှုခံရုံနဲ့ဒဏ်ရာတွေပြင်းထန်လို့နေတဲ့အတွက်ကြောင့် ဒီလ၁၈ရက်နေ့မှာပဲကွယ်လွန်သွားခဲ့တယ်
။အခုလိုမျိုးအရတားတွေတိတ်ဆုံးနေတာထိခိုက်ဒဏ်ရာရနေတဲ့ဟာတွေကိုကြားရတာအရင်စိတ်မကောင်းဝေရပဲဖြစ်တယ်။ဟိုတခြားတစ်ဖက်မှာလည်းရခိုင်ပြည်နယ်မှာပြီးခဲ့တဲ့အပတ်က15ချိန်မြောက်ပြည်နယ်လွှတ်တော်အစည်းအဝေးကိုကျင်းပခဲ့တယ်။ဟိုဒီအစည်းအဝေးမှာထူးခြားခြားအဆိုနှစ်ခုတင်သွင်းခဲ့တယ်ပေါ့နော်။ဟိုပထမတစ်ခုကတော့ AA ကိုအကြမ်းဖက်အဖွဲ့ကနေဖယ်ရှားပေးမယ်ဆိုတဲ့အဆိုပါ။January 14ရက်နေ့တုန်းကဒီအဆိုကိုပြည်တော်စုအဆင့်ကိုတောင်းဆိုမယ်ဆိုပြီးတော့ဟိုအတည်ပြုခဲ့ကြတယ်။အဲ့ဒီနေ့မှာပဲရခိုင်ပြည်နယ်မှာဟိုအင်တာနက် 2G ပဲရရှိသေးတဲ့မြို့နယ်တွေကို 4G အဖြစ်အဆင့်မြင့်တင်ပေးဖို့အဆိုကိုတောင်းဆိုခဲ့ကြတယ်။ဟို2019ခုနှစ်ကတည်းကရခိုင်ပြည်နယ်က10မြို့နယ်နောက်ပြီးတော့ဟိုချင်းပြည်နယ်ပလတ်ဝါပါပါဝင်လို့ရှိရင်စုစုပေါင်း9မြို့နယ်ပေါ့နော်။အဲ့ဒါကိုအစိုးရဘက်ကနေအင်တာနက်ပိတ်ထားတာမျိုးဖြစ်တယ်။2022လေလောက်မှာမောင်တော်မြို့ကို 4G ဖွင့်ပေးခဲ့တယ်။ဟိုတခြားမြို့နယ်တွေကလည်း 2G တော့ရရှိခဲ့တယ်။ဟိုအခုလက်ရှိမှာတော့ဒီ 2G internet ကို 4G ရရှိအောင်ဆိုပြီးတောင်းဆိုနေတာပဲဖြစ်တယ်။ရခိုင်ပြည်နယ်မှာငင်းချင်းလုပ်ငန်းစဉ်ပေါ်ဆောင်နေတဲ့အချိန်ဒီ AA ကိုအကြမ်းဖက်အဖွဲ့ကနေဖယ်ရှားပေးဖို့ဆိုတဲ့အဆိုကဟိုကောင်းမွန်တဲ့အဆိုတစ်ခုလို့သုံးသပ်မိတယ်။အပြန်အလှန်ယုံကြည်မှုတည်ဆောက်ဖို့ကဟို AA အဖွဲ့နဲ့နေမဟုတ်ဘူး။အခြားလက်နက်ကန်အဖွဲ့တွေနဲ့လည်းဒီယုံကြည်မှုတည်ဆောက်တဲ့နေရာမှာပုံမလွယ်ကူလာမယ်လို့ယူဆမိတယ်။အင်တာနက်ကိစ္စဆိုရင်လည်းအဲ့လိုပဲပေါ့နော်အခုလက်ရှိမှာတော့ဟိုရခိုင်ပြည်နယ်မှာစည်ရေးပဋိပက္ခတွေကညှိနှိုင်းနေပြီဟိုအရင်တုန်းကတော့စည်ရေးပြင်းထန်နေရောအင်တာနက်ကိုအသုံးပြုပြီးစည်ရေးလှုပ်ရှားမှုလုပ်မယ်အဲ့လိုမျိုးဟိုစိုးရိမ်ချက်တွေရှိတာပေါ့နော်အခုလက်ရှိမှာစည်ရေးညှိနှိုင်းနေတာဖြစ်တဲ့အတွက်ဟိုအင်တာနက်ပြန်ဖွင့်ပေးလိုက်တာကဟိုပြည်သူလူထုရဲ့ဒီလူမှုစည်းဝါဘဝတိုးတက်ဖို့လို့နောက်ပြီးတော့ပညာရေးလက်လန်းမှီဖို့လို့ COVID-19 လိုမျိုးဟိုကျန်းမာရေးစောင့်ရှောက်မှုတွေရရှိဖို့နောက်ရခိုင်ပြည်နယ်မှာဆိုဟိုမြေမြုံမိုင်းအန်တရယ်ပေါ့နော်ဟိုမြေမြုံမိုင်းနဲ့ပတ်သက်တဲ့ awareness တွေရရှိဖို့အတွက်ပြည်သူတွေအနေနဲ့ internet ကလိုအပ်တယ်လို့သုံးသပ်မိတယ
်ဟုတ်ကဲ့ဒီကရင်ပြည်နယ်နဲ့ရခိုင်ပြည်နယ်အကြောင်းတွေပြောပြီးပြီဆိုရင်တော့ဒီရှမ်းပြည်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေအကြောင်းကိုပြောစင်တယ်ဒီရှမ်းပြည်မြောက်ပိုင်းမှာဆိုရင်မန်တုံမိုင်းလုံးလားရှုနဲ့နန်းစံမြို့နယ်မှာမြမတပ်မတော်နဲ့ TNL တွေကဒီတိုက်ပွဲ၄ချိန်ဖြစ်ပွားခဲ့တယ်ကြောင်မဲမျိုးနယ်မှာဆိုရင်လည်း TNL နဲ့ RCSS တပ်မတော်တို့ကဒီလ12ရက်နေ့နဲ့16ရက်နေ့မှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်။အဲစုစုပေါင်းတိုက်ပွဲကတော့2ချိန်ဖြစ်ပွားခဲ့တယ်။ဒီတအန်းမျိုးသားလွတ်မြောက်ရေးတပ်မတော် TNL ရာဆိုရင်မြောက်ပိုင်းမဟာမိတ်3ဖွဲ့ထဲမှာတစ်ဖွဲ့အပါအဝင်ဖြစ်ပြီးဒီတစ်ဖက်သက်အပြစ်ခတ်ရဲ့အကြောင်းကြေညာထားတဲ့အဖွဲ့လေးဖြစ်တယ်။ပြီးတော့ဒီလထဲမှာပဲသူကကြေညာချက်2ဆောင်ကိုထုတ်ပြန်ထားတာရှိရဲ့။ကြေညာချက်2ဆောင်ကသူတို့ရဲ့58နှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားမှာထုတ်ပြန်ထားတာ။နောက်ထပ်2ဆောင်ကတော့ဒီဘ ഹു ကောမတီနှစ်ပတ်လည်အစည်းအဝေးမှာထုတ်ပြန်ထားတဲ့ကြေညာချက်တွေဖြစ်တယ်။ဒီကြေညာချက်တွေထဲမှာဆိုရင်တိတာစီရဲ့အချက်တွေကကြတော့ဒီ TNL အနေနဲ့မြန်မာတပ်မတော်နဲ့ RCSS တပ်မတော်တို့ကသူ့အပေါ်ကိုထိုးစစ်ဆင်တိုက်ခိုက်နေရတဲ့အကြောင်းမျိုးသူ့အနေနဲ့ခုခံကာကွယ်နေရတယ်ဆိုတာမျိုးတွေဖော်ပြထားတယ်။ပြီးတော့သူ့အနေနဲ့တခြားလက်နက်ကိုင်အဖွဲ့တွေကသူ့ကိုနိုင်ငံရေးရငင်းငင်းစကားပြောဖို့လာရောက်ကမ်းလှမ်းလာခဲ့မယ်ဆိုရင်သူအနေနဲ့အစင်သင်းဖြစ်နေရဲဆိုတဲ့အကြောင်းကိုပြောထားတယ်။တကယ်လက်တွေ့မှာတော့ဒီ TNL ကအခြားအဖွဲ့တွေကိုငင်းငင်းစကားပြောဖို့ကန့်လန့်ထားတာမျိုးတွေမရှိသလိုသူ့ကိုလည်းလာပြီးတော့ကန့်လန့်ထားတာမျိုးတွေကိုတော့မတွေ့ရပါဘူး။လက်ရှိအချိန်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရအတွက်ဒုတိယအကြိမ်အစိုးရတက်တန်းဟာလည်းရောက်ရှိလာတော့မှဖြစ်တယ်။ဒီအစိုးရတက်တန်းအတွက်ဒီငင်းငင်းရေးဖြစ်စဉ်တွေတိုက်ပွဲတွေကသူတို့အတွက်ကြီးမားတဲ့စိန်ခေါ်မှုတည်ရလေဖြစ်တယ်။ဒီနိုင်ငံတကာအနေနဲ့လည်းမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေဒီစီးပွားရေးတွေအပေါ်မှာစိတ်ဝင်စားမှုတွေရှိလာတယ်ဒီလိုစိတ်ဝင်စားမှုတွေရှိလာတဲ့အတွက်ကြောင့်ပဲဒီမြန်မာနိုင်ငံကိုတရုတ်နိုင်ငံဂျပန်နိုင်ငံနဲ့ရုရှားနိုင်ငံနိုင်ငံကြီးသုံးနိုင်ငံတို့ကနေပြီးတော့မှကိုယ်စားလှယ်တွေဆင်လွတ်ပြီးတော့လာရောက်တွေ့ဆုံခဲ့ကြရရှိတယ်တရုတ်နိုင်ငံကလာရောက်တွေ့ဆုံတဲ့အထက်ကမှစိတ်ဝင်စားဖို့ကောင်းတဲ့အချက်တွေတတိထားမယ့်အချက်တွေကိုမအိမ်ရပဲဆက်ပြီးပြောပြပေးပါ
ဟုတ်ကဲ့ဟိုလေတရုတ်နိုင်ငံလာသွားတာကတော့တရုတ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တယ်ဟိုနိုင်ငံတော်ကောင်စီဝင်လည်းဖြစ်တယ်မစ္စတာဝမ်ဂျီပေါ့နော်သူကဟို January 17ရက်နေ့ကလာရောက်ခဲ့တာဖြစ်တယ်ဟိုသူ့ရဲ့ခရီးစဉ်မှာဟိုတွတ်တွေ့ခဲ့တာတွေကနိုင်ငံတော်သမ္မတပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နောက်ပြီးတော့ကာကွယ်ရေးဦးစီးချုပ်နောက်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ထမ်းဌာနဝန်ကြီးတွေလည်းပါတယ်ပေါ့နော်သူတို့တွေကတော့တရားစီတွေ့ဆုံခဲ့တာပဲဖြစ်တယ်ဒီဆွေးနွေးချက်တွေမှာဟိုတရုတ်မြန်မာစီးပွားရေးဆင်းချက်နဲ့ပတ်သက်တဲ့ကိစ္စရပ်တွေဆွေးနွေးသွားတယ်လို့သိရတယ်။နောက်ပြီးတော့ဟို COVID-19 ကာကွယ်ရေးကုသရေးထိန်းချုပ်ရေးဒီအကြောင်းအရာတွေလည်းပါဝင်နေ။အရင်နှစ်တည်းကတည်းကလုပ်ခဲ့တဲ့ဒီတရုတ်မြန်မာယဉ်ကျေးမှုနဲ့ခရီးသွားလာရေးနှစ်အခမ်းအနားပေါ့နော်။အဲ့ဒါကိုဒီနှစ်မှာလည်းဆက်လုပ်မယ်ဆိုတဲ့အကြောင်းတွေထည့်သွင်းခဲ့တယ်။အထူးသဖြင့်သတိထားမယ့်အရာကတော့ဟိုတရုတ်နဲ့မြန်မာနိုင်ငံကနိုင်ငံတကာမျက်နှာစာမှာပုံမှန်ရင်းနှီးချက်ခင်စွာပူးပေါင်းသွားမယ်ဆိုတာမျိုးကိုထည့်သွင်းသွားတာတွေ့ရတယ်။ဒီဆွေးနွေးပွဲမှာတခြားစာချုပ်ဟိုစာချုပ်ရေးထိုးမှုတွေနောက်ပြီးစာချုပ်လွှာရေးထိုးမှုတွေလည်းပါဝင်ခဲ့တယ် ဥမာပေးရမယ်ဆိုလို့ရှိရင်ရမန်းကလေးချောက်ဖြူယထာလန်းစီမံကိန်းလိုမျိုးအဲ့လိုစီးပွားရေးစီမံကိန်းစတာဂျွန်လွာတွေပါဝင်နေတယ်။ငြိမ်းချမ်းရေးနဲ့ပတ်သက်တာဆိုလို့ရှိရင်လည်းဒီကချင်ပြည်နယ်မှာထွက်ပြေးတိမ်းရှောင်နေရတဲ့နေရဲဆွနဲ့ဒုက္ခသည်တွေအတွက်ပေါ့နော်။တရုတ်နိုင်ငံဘက်ကနေပြီးတော့ငွေကြေးထောက်ပံ့မယ်ဆိုတဲ့စတာဂျွန်လွာမျိုးတွေလည်းပါဝင်နေ။နောက်ထပ်ထူးခြားချက်တစ်ခုကတော့မစ္စတာဝမ်ယီကကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတွေ့တွေ့တဲ့အချိန်မှာဒီ2019ခုနှစ်တုန်းကဘင်္ဂလားဒေ့ရှ်ကိုထွက်ပြေးတိမ်းရှောင်သွားခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်အရင်းနဲ့ပတ်သက်ပြီးဆွေးနွေးသွားတယ်ဆိုတာသိရတယ်။ဟိုဒီကိစ္စမှာပေါ့နော်မြန်မာအစိုးရအနေနဲ့ရိုဟင်ဂျာတွေကိုသူတို့ရဲ့အမိနာမအိုတော့ခေါ်ယူသုံးဆွဲနေတာမျိုးတော့မရှိသေးပါဘူး။ဟိုနိုင်ငံခြားရေးဝန်ကြီးပြန်သွားပြီးသိမ့်မကြခင်မှာပဲနော်ဟိုတရုတ်နိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံနောက်မြန်မာနိုင်ငံသုံးနိုင်ငံကြားမှာအလို့သဘောဆွေးနွေးပွဲတစ်ခုပြုလုပ်ခဲ့တယ်ပေါ့။ဟိုဒီလိုအလို့သဘောဆွေးနွေးပွဲကိုတရုတ်နိုင်ငံအနေနဲ့ဟိုမနစ်ကတည်းကဘေကျင်းမှာပြုလုပ်မယ်လို့စီစဉ်ခဲ့တာဖြစ်တယ်။အဲဒါပေမဲ့ဟိုအကြောင်းအကြောင်းကြောင်းတော့မလုပ်ဖြစ်ခဲ့ဘူးပေါ့နော်။ဒီဆွေးနွေးပွဲကဟိုပထမဆုံးအကြိမ် online လုပ်တဲ့ဆွေးနွေးပွဲမျိုးလည်းဖြစ်တယ်။ဟိုထူးခြားချက်အနေနဲ့ကတော့အစိုးရအဖွဲ့ခေါင်းဆောင်တွေကတက်ရောက်တာလို့မျိုးမဟုတ်ဘဲနဲ့ဒုတိယဝန်ကြီးအဆင့်ယာတူးရှိတဲ့လူတွေတက်ရောက်ကြတာပဲဖြစ်တယ်။မြန်မာနိုင်ငံဘက်ကဆိုလို့ရှိရင်ဟိုအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကဟိုဒုတိယဝန်ကြီးဦးဟောက်ထိုးစွမ်းပါတယ်။နောက်ပြီးတော့တရုတ်နိုင်ငံဘက်ကဆိုရင်နိုင်ငံခြားရေးဒုဝန်ကြီးပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကဆိုလို့ရှိရင်အမြင်နိုင်ငံခြားရေးဘက်ကအမြင်နဲ့အတွင်းဝင်တက်ရောက်ပါတာတွေ့ရတယ်။ဒီဆွေးနွေးပွဲရဲ့အဆုံးသတ်မှာပေါ့နော်ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံဖို့အတွက်ဟိုအပြုသဘောဆောင်တဲ့ဆွေးနွေးမှုတွေရရှိခဲ့တယ်လို့တော့သုံးပတ်လုံးကဆိုထားတာတွေ့ရတယ်
။ဒီရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးရလဲအရေးကြီးတဲ့အချက်တစ်ချက်ဖြစ်တယ်။ဒီဒုက္ခသည်တွေနေရပြန်ရေးအတွက်ပဲမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနှစ်နိုင်ငံတို့ကအကြိမ်ကြိမ်တွေ့ဆုံဆွေးနွေးမှုတွေရှိခဲ့တယ်။ဒီတွေ့ဆုံဆွေးနွေးမှုတွေကလက်တွေ့မှာအကောင်အထည်မပေါ်လာဘဲနဲ့ပြတ်ခဲ့ရတယ်။ဒီပြက်ခဲ့ရတဲ့အကြောင်းရင်းတွေကမြန်မာအစိုးရအနေနဲ့ဒီဒုက္ခသည်တွေအပေါ်လူအခွင့်အရေးတွေနိုင်ငံသားအခွင့်အရေးတွေအသက်အိုးအိမ်စီးစိမ်ဆိုင်ရာအာမခံချက်တွေသူတို့ရဲ့လူမှုစီးပွားဘဝတွေဖွံ့ဖြိုးတိုးတက်ဖို့အတွက်အာမခံချက်တွေကိုပြည်ပြည်ဝဝမပေးနိုင်တဲ့အတွက်ကြောင့်လို့ပြက်ခဲ့ရတာဖြစ်တယ်။တကယ်လို့ဒီဒုက္ခသည်တွေကိုမြန်မာအစိုးရအနေနဲ့ပြန်လည်လက်ခံဖို့ရည်ရွယ်တယ်ဆိုရင်လွတ်လပ်စွာလှုပ်ရှားသွားလာခွင့်တွေအပါအဝင်လူအခွင့်အရေးတွေကိုလည်းပြည်ပြည်ဝဝပေးနိုင်မှုပုံမှန်ပြင်ဆင်ရပါလိမ့်မယ်။
ဟုတ်ကဲ့နောက်ပြီးတော့ပေါ့နော်ကြားသိရတာကဒီသုံးဝင်ဆိုင်ဆွေးနွေးပွဲကနေရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံမှာက2021ခုနှစ်ဇွန်လလောက်ဖြစ်မယ်ပေါ့အဲ့လိုမျိုးပြောထားတယ်အဲ့တော့အချိန်အဖြစ်ကြည့်မယ်ဆိုရင်၄-၅လအချိန်ရသေးတယ်။ဟိုဒုက္ခသည်တွေအတွက်အသက်အာမခံချက်တွေ၊ဘဝနေထိုင်မှုအာမခံချက်တွေ၊တရားမျှတမှုအာမခံချက်တွေ၊လူ့အခွင့်အရေးဆိုင်ရာအာမခံချက်တွေဒါတွေကိုအကောင့်ထဲပို့ပေးနိုင်မယ်။ဟိုတိကျတင်ကြတဲ့မူဝါဒတွေချပြနိုင်မယ်ဆိုရင်တော့ဒုက္ခသည်တွေဟိုပြန်ဝင်လာလိမ့်မယ်လို့မျှော်လင့်မိတယ်။ဒုက္ခသည်တွေပြန်ဝင်လာတာနဲ့တပြိုင်နက်တည်းမှာပဲတခြားစင်ကောချက်တွေကိုဟိုချုပ်တင်ပြင်ဆင်ထားမှရမယ်။ဥပမာပြောရရင်ဟိုကောလာဟာလာလူမျိုး၊သတင်းအမားလူမျိုး၊နောက်ပြီးတော့ဟိုဒုက္ခသည်တွေပြန်လာမယ့်ကိစ္စကိုစန့်ကျင်တာလူမျိုး၊ဒါတွေကိုဘယ်လိုကံတွေဖြေရှင်းမလဲဆိုတဲ့ချုပ်တင်စီမံချက်တွေလည်းရှိရမယ်။နောက်ထပ်တစ်ခုကဒီအချိန်က COVID-19 ရောဂါဖြစ်ပွားနေတဲ့အချိန်လေးဖြစ်တယ်။အဲ့ဒါဆိုတော့ဒုက္ခသည်တွေအတွက်ကျန်းမာရေးဆိုင်ရာစောင့်ရှောက်မှုတွေအထောက်ပံ့တွေကိုလည်းချုပ်တင်ပြင်ဆင်ထားဖို့လိုအပ်မယ်လို့ယူဆတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရရဲ့ဒုတိယသက်တမ်းမှာပေါ့နော်ဒီစင်ဟိုစည်ရင်းညီချင်းရေးပဋိပက္ခတွေဦးဒါမဟုတ်ဘဲနဲ့လူမှုပဋိပက္ခတွေဒီလိုမတူညီတဲ့လူဒန်းစားတွေအားမှာဖြစ်နေတဲ့ပြဿနာတွေဒါတွေကိုလည်းဖြေရှင်းပေးဖို့လိုအပ်တယ်လို့ယူဆမိတယ်။အဲ့ဒါမှလည်းမြန်မာနိုင်ငံအနေနဲ့ဒီနိုင်ငံတကာအလဲမှာဂုဏ်သိက္ခာပြန်လည်မြင့်တင်နိုင်လိမ့်မှာပဲဖြစ်တယ်။ဒါကတော့ရှေ့မှာဒီတရုတ်နိုင်ငံနဲ့ဟိုတရုတ်နိုင်ငံနိုင်ငံခြားရေးဝန်ကြီးလာတွေ့သွားတာနောက်ပြီးတော့ဟိုသုံးနိုင်ငံဆွေးနွေးပွဲကိစ္စတွေဖြစ်တယ်ပေါ့နော်ဟိုတခြားဟိုဂျပန်နိုင်ငံတို့ရုရှားနိုင်ငံတို့လည်းရှိသေးတော့ဂျပန်နိုင်ငံနဲ့ပတ်သက်ပြီးတော့ကောဘာတွေတွေ့ရှိထားလဲမသိဘူ
းဟုတ်ကဲ့ဒီဂျပန်နိုင်ငံကဆိုရင်ဒီဂျပန်မြန်မာချစ်ကြည်ရဲ့အတင်ဥက္ကဋ္ဌလည်းဖြစ်လွှတ်တော်မန်ဟောင်းလည်းဖြစ်တဲ့မစ္စတာဟီဒဲဝါဒနာဘေးကဒီမြန်မာနိုင်ငံကိုလာရောက်တွေ့ဆုံနေတယ်သူကတော့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ခဲ့တယ်လို့တစ်ဖက်မှာလည်းမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဘူဂျုံမူကြီးမင်းအောင်လိုင်းတို့ ਨੇ တီးခြားစီတွေ့ဆုံနေတယ်။ဒီလိုတွေ့ဆုံခဲ့တဲ့အချိန်မှာဒီမြန်မာနိုင်ငံရဲ့လူမှုစီးပွားဘဝတွေဖွံ့ဖြိုးတိုးတက်ဖို့အတွက်ဒီဂျပန်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေကိုပုံမတွုံးမြင့်လှုပ်ဆောင်မှုဆွေးနွေးကြရတယ်။ဒီမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ် ਨੇ ဆွေးနွေးရဲ့နေရာမှာလည်းသူကဒီနှစ်နိုင်ငံတပ်မတော်တွေကြားမှာဆက်ဆံရေးအပြန်အလှန်တိုးမြင့်လှုပ်ဆောင်မှုတွေဆွေးနွေးကြရတယ်လို့တော့သိရတယ်။ဒါတွေကိုကြည့်ချင်းအပြင်ဒီနှစ်ပိုင်းတွေမှာဂျပန်နိုင်ငံကမြန်မာနိုင်ငံကြီးနဲ့စီးပွားရေးမှာထဲထဲဝင်ဝင်ပါဝင်ဖို့စ조사လာရည်လို့တော့သုံးသပ်လို့ရတယ်။
အဲဒီလိုတရုတ်နိုင်ငံတို့ဂျပန်နိုင်ငံတို့ကလာရောက်တွေ့ဆုံနေပြီးတော့ရုရှားနိုင်ငံကလာရောက်တွေ့ဆုံနေတာမျိုးလည်းရှိတယ်။ဒီရုရှားနိုင်ငံကလာရောက်တွေ့ဆုံနေတဲ့အချိန်မှာဒီစိတ်ဝင်စားဖို့ကောင်းတဲ့အချက်တွေအဲဒီလိုအချက်တွေကဘာတွေများရှိမလဲဆိုတော့မတ်အိမ်ရမယ်ပြောပြတယ်
โอเคဟိုရုရှားနိုင်ငံကတော့လာတော့တာဟိုကာကွယ်ရေးဝင်ကြီးဖြစ်တယ်ပေါ့เนาะဟိုသူ့ရဲ့ခရီးစဉ်ကထူးခြားတယ်ဘာဖြစ်လို့လဲဆိုတော့သူကမြန်မာနိုင်ငံဘက်ကဟိုကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်နဲ့တွေ့ဆုံသွားတယ်ဟိုတခြားအစိုးရအဖွဲ့ဘက်ကတစုံတယောက်နဲ့မှတွေ့ဆုံသွားတာမျိုးမရှိခဲ့ဘူးပေါ့เนาะ ဒီတွဲဆောင်ပွဲနဲ့ပတ်သက်ပြီးလာရောက်လည်ပတ်မှုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘက်ကသတင်းတွေနောက်ပြီးမြန်မာတက်မတော်ဘက်ကသတင်းတွေမှာလည်းအရန်ချက်ချင်းပြန့်ပြန့်ဖော်ပြထားတာမျိုးတော့မရှိဘူး။ဒါပေမဲ့နိုင်ငံတကာသတင်းတွေနဲ့ဒီရုရှားနိုင်ငံရဲ့ကာကွယ်ရေးဝန်ကြီးဌာန website ပေါ့နော်။အဲ့ဒီမှာဆိုလို့ရှိရင်တော့မြန်မာနိုင်ငံနဲ့ Russia Federation အကြားကဟိုဆက်ဆံရေးကိုဖော်ပြထားတာမျိုးတွေ့ရတယ်။ဟိုဥပမာအနေနဲ့2001ခုနှစ်ကတည်းက Russia နိုင်ငံကဟိုမြန်မာနိုင်ငံကိုလက်နက်ပစ္စည်းရောင်းချနေတဲ့ဆိုတဲ့အကြောင်းဟိုလက်နက်စနစ်တွေနောက်အမောင်းတင်လေယာဉ်တွေဟိုနောက်ပြီးဒုံးခွင်းစနစ်တွေဟိုလေကြောင်းကောင်ရန်ကာကွယ်ရေးစနစ်တွေဒါတွေလည်းပါဝင်ခဲ့တယ်လို့သူဖော်ပြထားတယ်။နောက်ပြီးတော့ဟို Russia နိုင်ငံကနေကြီးမှုချင်းပါတယ်အဲ့လိုစစ်ရေးလေးချင်းမှုတို့နောက်ဟိုစစ်ရေးပြိုင်ပွဲတို့ဒီဟာတွေမှာလည်းမြန်မာတပ်မတော်အနေနဲ့ပါဝင်တယ်ဆိုတာမျိုးဖော်ပြထားတယ်ပေါ့နော်အဲဒီတစ်ခေါက်မှာတော့ဒုံးခွဲစနစ်တစ်ခုပါတယ်နောက်ပြီးတော့မောင်းသူမဲလေယာဉ်တွေပါတယ်ဒါဟိုရေဒါစနစ်တစ်ခုလည်းရောင်းချပေးခဲ့တယ်လို့ဖော်ပြထားတာရှိတယ်အဲနောက်ထပ်တစ်ခုကဟိုမြန်မာနိုင်ငံမှာရှိတယ်အဲ့လိုမျိုးဝယ်ယူထားတဲ့ရုရှားလက်နက်တွေဘောနော်ပြုပြင်ဖို့ထိမ့်သိမ့်ဖို့အတွက်နှစ်နိုင်ငံပူးပေါင်းထားတဲ့ဟို Joint Service Technical Center အကြောင်းကိုလည်းအနည်းငယ်ဖော်ပြသွားတာတွေ့ရပါတယ်
ဒါတွေကိုကြည်ချင်းအဖြစ်အားလုံးကမြန်မာနိုင်ငံကိုလက်နက်ရောင်းချဖို့အတွက်လာရောက်တာစီးပွားရေးထပ်တိုးလှုပ်ဆောင်ဖို့အတွက်လာရောက်တာဒီတစ်ဖက်မှာလည်းဒီမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးတွေမှာကူညီဖို့လာရောက်တာဆိုတဲ့အချက်တွေကိုတွေ့ရတယ်။တတိထားဖွယ်ရာကောင်းတဲ့အချက်တစ်ခုကတော့ဒီနိုင်ငံတကာရဲ့တိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေဆိုတာတိုင်းပြည်တစ်ခုအတွက်အထောက်ပံ့ကောင်းတစ်ခုဖြစ်စေနိုင်တယ်။ဒီလိုရင်းနှီးမြှုပ်နှံမှုတွေဝင်လာတဲ့တပြိုင်တည်းမှာပဲဒီလူတွေရဲ့လူမှုစီးပွားဘဝတွေပေါ်မှာတရားမှုတွေရှိလာနိုင်တယ်။သဘာဝတည်ရန်စတာအရင်းမြစ်တွေရေရှည်တည်တန့်ခိုင်မြဲနေရမယ့်နေရာမှာလည်းတရားမှုတွေထိရောက်မှုတွေဖြစ်လာနိုင်တယ်။ဒီဒါတွေကြောင့်မလို့ဒီရင်းနှီးမြှုပ်နှံမှုတွေကတရားမျှတမှုရှိဖို့ပွင့်လင်းမြင်သာမှုရှိဖို့လိုအပ်တယ်။နောက်ဆုံးတစ်ချက်အနေနဲ့ဒီရင်းနှီးမြှုပ်နှံမှုတွေကရှည်ရွေးဆဲတန်ဖိုးအမှတ်လက္ခဏာတွေအပေါ်မှာလေးစားလိုက်နာဖို့လိုအပ်ပါတယ်။တိဖို့
ကျမတို့တိုင်းပြည်ရဲ့အနာဂတ်အတွက်ငြိမ်းချမ်းရေးကအရေးတကြီးလိုအပ်ပါတယ်။တိဖို့ဒီတစ်ပတ်တိဖို့အစီအစဉ်ကိုဒီမှာပဲရနာချင်ပါတယ်။ဒီအစီအစဉ်ကို VOA ရဲ့စနေညရုပ်သံနဲ့ရေဒီယိုအစီအစဉ်မှာနှစ်ပတ်တစ်ခါတင်ဆက်သွားမှာပဲဖြစ်ပါတယ်။ကျမတို့ညဉ့်လင်းသက်သုတေသနအဖွဲ့ရဲ့အစီရင်ခံစာတွေကိုဖတ်ရှုခြင်းယင်ညဉ့်လင်းသက် analytical ဆိုတဲ့ Facebook page ကနေဖတ်ရှုနိုင်ပါတယ်ရှင်။အားလုံးရှင်လင်းချမ်းမြေ့ကြပါစေ
။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုရာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio Season 2ကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOA Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင်
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ American နိုင်ငံတွင် coronavirus ကူးစက်ပြန့်ပွားမှုတိုက်ဖြတ်ဖို့ကြိုးစားမှုအစိတ်အပိုင်းတစ်ခုဖြစ်နေနိုင်ငံတွင်ဘယ်လိုပုံစံနဲ့သွာလာတာမျိုးဖြစ်ဖြစ်နှာခေါင်းစည်းမတက်မနေရစီကန်းသတ်မှတ်ချက်ကို American ကူးစက်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဗဟိုဌာန CDC ကတောက်ကြံတဲ့ညနေမှာထုတ်ပြန်လိုက်ပါတယ်ဒီကန့်သက်ချက်အမိန့်ဟာ American ရှေ့ပိုင်းစံတော်ချိန်တနင်္လာနေ့ညသကောင်းရံမှာစတင်မှာဖြစ်ပါတယ်ဒီကန့်သက်မှုအရဘလို့ရင်အမျိုးအစားနဲ့ဖြစ်ဖြစ်အမေရိကန်နိုင်ငံကိုလာရောက်သူတွေဒါမှမဟုတ်နိုင်ငံတွင်ခီးသွားသူတွေအတွက်ရင်အတွင်းနဲ့အတက်အဆင့်လောက်ချင်တွေမှာနှာခေါင်းစီးတက်ဖို့လိုအပ်တယ်လို့နိုင်ငံတွင်ခီးသွားလာတဲ့ဗုဒ္ဓယုံတွေအဝေးပြေးခိတ်လို့နေရာတွေအားလုံးမှာလည်းနှာခေါင်းစီးတက်ဆင်ဖို့လိုအပ်ပါတယ်အမေရိကန်တရားဥပဒေဆောင်ရေးစနစ်တစ်ခုလုံးမှာနှာခေါင်းစီးတက်ဆင်တာကိုလိုအပ်ချက်တည်းအနေနဲ့ပြဋ္ဌာန်းတာဟာအမေရိကန်နိုင်ငံသားအားလုံးကိုအကာအကွယ်ပေးဖို့ဖြစ်တယ်လို့ဒီကံရောဂါကာလအတွင်းမှာတော့စိတ်ချလက်ချခီးပြန်ပြီးသွားနိုင်ပြီလို့ယုံကြည်မှုရှိလာစေဖို့ဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြပါရယ် COVID-19 ကူးစက်သူဆက်ပြီးတိုးလာနေတယ်လို့ကူးစက်များဗီဇာပြောင်းပို့တဲ့အန်ဒီယာဘာကြီးနေတဲ့အတွက်နိုင်ငံတချို့ကခီးသွားကန့်သတ်မှုအသစ်တွေကိုချမှတ်လာကြပါရယ် EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမှအပကျန်နိုင်ငံအလုံးနိုင်ငံတွင်းအဝင်ထွက်မလုပ်ဖို့အတွက်ပြင်သစ်နိုင်ငံကတားမြစ်လိုက်ပါရယ်ဒီကန့်သတ်ချက်မူဝါဒအသစ်ကိုတနင်္လာနေ့မှာစတင်မှာဖြစ်ပြီးEU ဖွဲ့ဝင်နိုင်ငံတွေကနေလာမဲ့သူတွေအတွက်ဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ကင်းကြောင်းအထောက်ထားပြဖို့လိုအပ်မှာဖြစ်ပါတယ်။ဂျာမနီနိုင်ငံကတော့သူ့နိုင်ငံတွင်းကို Britain, Ireland, Brazil, တောင်အာဖရိကနဲ့ Portugal အပါအဝင်ဥရောပနဲ့အာဖရိကနိုင်ငံအများပြားကခီးသွွားတွေကိုလာခွင့်မပြုတော့ပါဘူး။မြန်မာနိုင်ငံမှာတော့ COVID-19 အကူးဆက်ခံရသူက 3,400 နီးပါးရှိနေပြီဖြစ်ပြီးသေဆုံးသူက
3121ယောက်ရှိနေပြီဖြစ်ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါစတင်ဖြစ်ပေါ်တဲ့ဇင်းမြစ်ကိုစုံစမ်းစစ်ဆေးနေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ကိုယ်စားလှယ်အဖွဲ့ဟာ COVID-19 လူနာတွေကိုပထမဆုံးကုသပေးခဲ့တဲ့ဝူဟန်မြို့ကဆေးရုံနောက်တုံးကိုစနေနေ့မှာတွားရောက်ခဲ့ကြပါတယ်။ဒီဆေးရုံဟာအဲ့ဒီချိန်ကဘာမှမသိသေးတဲ့ဗိုင်းရပ်စ်ဒဏ်ကိုခံစားနေရတဲ့လူနာတွေကိုအူအူဖြတ်ဖြတ်ရင်ဆိုင်ကုသပေးခဲ့တဲ့ဆေးရုံတစ်ခုဖြစ်တယ်လို့ COVID-19 ရောဂါပြန့်နှံ့မှုရာဇဝင်မှာအရေးပါတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ခင်ဗျာတက်ပါ
This program has come to you from the Voice of America, Washington.